Welcome to the Voice of America in Burmese.
Minglam ne kima sha. Washington ne review American tangani 2020 September 14 ye. Tinin lan ne manakin season re go Myanmar sanaw jain mena 6 mai ka ni 9 mai thi. Line lomita 2440 ne 57. Line lomita 190 ro ka ne thau lwan pe ni ba bi. Chuma khin myo tat ba. Tin manakin thadin re go ko win min ne du pyo pya pe ba me. American ပြည်တော်စုမှာသမရရွေးကောက်ပွဲကျင်းပဖို့အတွက်သတင်းခုနှစ်ပတ်ပဲလိုပါတော့တယ်ရွေးကောက်ပွဲမဲဆွယ်ဖို့အတွက်စနေနေ့မှာနေဗားဒါးကိုတောရောက်နေတဲ့သမရဒေါ်နယ်ထရမ့်ကသူဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအထူးကောင်းမွန်စွာကင်တွင်နိုင်ခဲ့တယ်လို့နိုင်ငံတွင်းဒီရောဂါကြောင့်တည်ဆုံးမှုလျော့ပါအောင်လဲလုပ်ပေးနိုင်ခဲ့တယ်လို့ထပ်ပြီးပြောဆိုလိုက်ပါတယ်ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးရသူက2,400ဖြစ်နေပေမယ့်လူမှုစုဝေးပွဲမဲဆွယ်ရမှာတော့သမရက38,000လောက်ပဲရှိတယ်လို့ရှော့ပေါ်ပြောဆိုခဲ့တာပါဒီရောဂါကူးစက်ခံရသူကအမေရိကန်နိုင်ငံမှာနေ့စဉ် 3,000 ခွဲလောက်ရှိနေပြီးတည်ဆောက်ရသူတနည်း 1,000 လောက်ရှိနေပေမဲ့သမရထရမ့်ကသူ့ Twitter ကနေတင်းငွေနဲ့ရေးသားရမှာတော့အမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာအခုချိန်ထိဒီရောဂါအတွက်စမ်းသပ်ဆစ်ဆီးမှုတွေပိုအများကြီးလုပ်နေတဲ့ကြားပါပဲရောဂါကူးစက်မှုနှုန်းကငြင်းငြင်းကြီးပုံမှန်ကျဆင်းနေတယ်လို့ဆေးရုံတက်ရသူတည်ဆောက်ရသူအရေးအတွက်လည်းကြဆင်းနေတယ်လို့ဖော်ပြထားပါတယ်။သမရရဲ့ပြိုင်ဘက်ဖြစ်တဲ့ Democratic Party ကနေဝင်ရောက်ရွေးခံတဲ့ဒုသမရဟောင်း Joe Biden ကတော့ရှင်နေနေ့မှာမဲဆွယ်မှုတွေမလုပ်ခဲ့ပါဘူး။ဒါပေမဲ့သမရ Trump ကပြည်သူကိုလမ်းမှားညွှန်ပြနေတာဟာတည်ရှင်ရေးကိစ္စရင်ဆိုင်နေရတဲ့ American ပြည်သူတွေကိုသစ္စာဖောက်နေတာဖြစ်ကြောင်းပြောပါတယ်။ American နိုင်ငံမှာဒီရောဂါနဲ့အသက်ဆုံးမသူဘယ်နှယောက်ရှိရဲဆိုတာသူသိပေမဲ့ရှော့ပေါ်ပြောနေတာဖြစ်ပြီးအစိုးရကသူလင်ညာပြောနေတာလို့ဂျိုးဘိုင်ဒန်ကပြောပါတယ်။သမရရဲ့ကုန်သွယ်ရေးဆိုင်အကြံပေးပီတာနဗာရိုကတော့သမရရဲ့ဒီကာယောဂါဆိုင်ရာရှော့ပေါ်ပြောဆိုမှုဟာမှန်ကန်ကြောင်းနဲ့ဒီချိန်မျိုးမှာတည်တည်ငြိမ်ငြိမ်ရှိဖို့လိုပြီးအကောင်းဆုံးကိုမျှော်လင့်ထားမှာဖြစ်တယ်နဲ့အစိုးရအတွက်တော့ပြင်ဆင်ထားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဘယ်လာရုစ်နိုင်ငံမှာနှစ်တော်ကြာအုပ်ချုပ်နေတဲ့သမရအလက်ဇန်ဒရာလူကာရှန်ကိုပြည်ကလာသမရရွေးကောက်ပွဲကနေဆက်ပြီးအာဏာရခဲ့တဲ့နောက်ပိုင်းနိုင်ငံတွင်းမှာဆန္ဒပြမှုတွေဆက်လက်ဖြစ်ပေါ်နေပြီးတနင်္ဂနွေနေ့မှာလည်းမြို့တော် Minsk မှာတောင်းလက်ချီစုဝေးဆန္ဒပြခဲ့ကြပါတယ်။ဩဂုတ်လ9ရက်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်လို့အတိုက်ခံပါတီတွေကရော American နဲ့ EU ဥရောပသမ္မဂတို့ကပါပြောနေတာပါ။စနေနေ့ကတော့ဆန္ဒပြသူထောင်ပေါင်းများစွာကအတိုက်ခံခေါင်းဆောင်မာရီယာကိုလက်စနီကိုဗာကိုပြန်ပြီးလွတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။နိုင်ငံကလည်းနှင်ထုတ်တာကိုကိုလက်စနီကိုဗာကလက်မခံဘဲငြင်းဆန်ခဲ့တဲ့နောက်ဒီသတင်းပတ်တင်မှာပဲသူမအဖမ်းခံရတာဖြစ်ပါတယ်။မြို့လယ်ကောင်ကလွတ်လပ်ရေးရင်ပြန်မှာအဓိကုံဖြစ်ပွားခဲ့ပြီးအဓိကုံရဲတွေကအနည်းဆုံးအမျိုးသမီး40လောက်ကိုဖမ်းဆီးပြီးဗန်ကားထဲထည့်နေတာကိုပိုလန်ထောက်ပံ့နဲ့လဲပတ်နေတဲ့ Belset TV လိုင်းကရောတိကျလွတ်လပ်တဲ့သတင်းဌာနကပါပြသတဲ့ဗီဒီယိုတွေမှာတွေ့မြင်ရပါတယ်။သမရလူကာရှန်ကိုကတော့ကောင်စီဝင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာစင်ပြန်အစိုးရတဲ့ထူထောင်ဖို့အတွက်အနောက်နိုင်ငံတွေနဲ့ပေါင်းပြီးကြိုးစားနေတယ်လို့ဆွဆွဲပါတယ်။ရုရှားနိုင်ငံမှာစက်တင်ဘာ17ရက်တနင်္လာနေ့မှာဒေတာဆိုင်ရာရွေးကောက်ပွဲတွေအတွက်ယူကိုရိုင်းမဲပေးမှုကိုဒေတာ42ခုအတွက်စတင်ကျင်းပခဲ့ပါတယ်။ရှင်းနေတဲ့ကျင်းပမယ်လှစ်တော်ရွေးကောက်ပွဲတွေမတိုင်ခင်ကျင်းပတဲ့ဒေတာဆိုင်ရာရွေးကောက်ပွဲဟာလူလူချရေပန်းတိမ်မစားလာတဲ့အာဏာရ United Russia Party အတွက်အရေးပါတဲ့ဆန်းသတ်မှုတစ်ခုဖြစ်အများကရှုံ့ညံ့နေကြတာပါတနင်္ဂနွေလုံးရဲ့တုံ့ပုံတပုံလောက်ဖြစ်တဲ့လူ35ရန်းလောက်မဲပေးခွင့်ရှိပါတယ်မကြသေးခင်ကချင်းပါခဲ့တဲ့ဖွဲ့စည်းပုံခြေကံဥပဒေဆိုင်ရာပြည်လုံးချဆန္ဒခံယူပွဲကလည်းရုရှားနိုင်ငံမှာသမ္မတ Vladimir Putin ကိုနောက်ထပ်တက်တန်းနှစ်ခုအာဏာဆက်နည်းနေစေမှာဖြစ်ပါတယ်မဲပေးမှုကိုစောင့်ကြည့်လေ့လာဖို့အတွက်ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကိုလည်းရုရှားအစိုးရကမဖိတ်ခေါ်ပါဘူးအခုလိုရွေးကောက်ပွဲကျင်းပဖို့တလမပြည့်ခင်ဩဂုတ်လ20ရက်ကတော့ရုရှားတိုက်ခိုက်ခေါင်းဆောင် Alexei Navalny ဟာအစိတ်ခတ်ခံခဲ့ရပြီးအခုသူဟာဂျမီနိုင်ငံဘာလင်မြို့မှာဆေးကုသမှုခံယူနေပါတယ်သူဟာဆိုဗီယက်ရုရှားခေတ်ကထုတ်လုပ်တဲ့အာရုံချောင်းကိုထိခိုက်စေတဲ့ Novichok အစိတ်ခတ်ခံရတာဖြစ်ပြီးဒါဟာရုရှားဆိုတာကနောက်ွယ်ကရှိမယ်လို့နဗာလီကိုထောက်ခံသူတွေကတန်တရားရှိနေကြတော့ပါအမေရိကန်ပြည်ထောင်စုအနောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ကနေဝါရှင်တန်ပြည်နယ်အထိတောမီတွေအကြီးအကျယ်လောင်ကျွမ်းနေတာကိုနှိမ့်တန်နိုင်အောင်ကြိုးစားနေရဆဲဖြစ်ပြီးအခုဆိုတည်ဆောက်သူက33ဦးရှိနေပါပြီ အော်ဂွန်ပြည်နယ်တောင်ပိုင်းမှာတော့မီးလောင်ချမ်းပြီးနောက်ပိုင်းပျောက်ဆုံးနေသူကဒါဇင်နဲ့ချီရှိနေသေးပဲလို့အာဏာပိုင်တွေကပြောပါတယ်။လူနေချင်းအများပြားမီးထဲပါသွားပြီးတောင်းနေချင်တဲ့ဒေတာကန်တွေဘေးလွတ်ရာပြောင်းရွှေ့နေရတယ်လို့ဒေတာတစ်ခုလုံးလဲမီးခိုးတွေနဲ့ဖုံးလွှမ်းနေသေးပါ။အော်ဂွန်ပြည်နယ်ထဲမှာဒီသတင်းပတ်တွင်မီးကြောင့်တည်ဆွတ်သူ10ဦးတည်းမင်းရှိပြီးကယ်လီဖိုးနီးယားပြည်နယ်ထဲမှာတော့တောင်းမီးကြောင့်တည်ဆွတ်သူ22ဦးရှိတယ်လို့ဝါရှင်တန်ပြည်နယ်ထဲမှာတော့တဦးသေဆုံးခဲ့ရတာပါ။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်တင်တော်ဝင်းမြင့်ပါခင်ဗျာဒီနေ့လာနေမနေ့ VOE American တန်ရဲ့ထိတ်တန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ကျမရင်တဲ့အောက်စားဝန်ကြီးဌာနကစက်တင်ဘာ17ရက်နေ့တနင်္ဂနွေနောက်ပိုင်းထုတ်ပြန်ချက်အရကိုဗစ် -19 ရောဂါပိုးသစ်တွေ့ပြီးပေါင်း136ဦးထိရှိခဲ့တဲ့အတွက်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း2932ဦး3000နီးပါးထိရှိလာနေပြီဖြစ်ပါတယ်။ဒီမတိုင်ခင်တနင်္ဂနွေအစောပိုင်းထုတ်ပြန်ချက်မှာတော့ရောဂါပိုးအသစ်တွေ့ရှိသူပေါင်း200ဦးရှိနေတာပါ။ဒါကြောင့်တရထဲကူးစက်မှုထုတ်ပြန်မှုအသစ်တွေ့ရှိသူကတော့စုစုပေါင်း338ဦးထိရှိနေပါတယ်။ဒါအပြင်မနေ့ကတရထဲကိုဗစ်ရောဂါနဲ့သေဆုံးသူ2ဦးရှိခဲ့ပြီးသူကစီးကျိုရောဂါအခံရှိသူအသက်84နှစ်အမျိုးသမီးဖြစ်ပြီးကျန်သူကတော့နှလုံးရောဂါအခံရှိသူအသက်90အရွယ်အမျိုးသမီးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလက်ရှိသေဆုံးသူစုစုပေါင်း20ထိရှိလာနေပြီးအဲ့ဒီအချိန်မှာအများစုဟာအခြားယောဂအခက်ရှိသူတို့မို့အသက်ကြီးသူတွေဖြစ်ကြပါတယ်။နောက်ပြီးသေဆုံးမှုအများဆုံးကတော့ရန်ကုန်မှာဖြစ်နေတယ်လို့ဆိုပါတယ်။အခုလိုသေဆုံးမှုစတက်လာချိန်မှာ ICU အထူးကျက်မှတ်ဆောင်တချို့အထူးသဖြင့်နယ်ဒေသမှာဖြည်လာကသေဆုံးမှုတွေဆက်များလာမှာကိုဆေးဝန်ထမ်းတွေအထူးစိုးရိမ်နေကြပါတယ်။ဒီနေ့ကယောဂပိုးသစ်တွေ့ခဲ့သူတွေရဲ့နေရာတွေကိုမနေ့နေ့လည်းကထုတ်ပြန်ရမှာလဲ။ရန်ကုန်တိုင်းကအများဆုံးရခိုင်ပြည်နယ်ကဒုတိယနဲ့မုံပြင်းနယ်ကတတိယလိုက်နေပြီးတော့နေပြည်တော်မှာတော့ယောဂကုသခံရသူ9ဦးထိရှိလာနေပါတယ်။နိုင်ငံတော်သမ္မတရုံးမှာကြီးခဲ့တဲ့ရပိုင်တွင်ကိုရိုနာဗိုင်းရပ်စ်ပိုးစတွေ့ခဲ့ရပြီးနောက်ထပ်နေပြည်တော်ရုံးတွေမှာဗိုင်းရပ်စ်ကုသမှုနှုန်းများပြားလာမှာကိုထိပ်ပိုင်းဆိုရတာဝန်ရှိသူတွေကြားမှာစိုးရိမ်မှုများလာနေပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးကိုတိုင်လည်းဆေးဝန်ထမ်းတွေအတွက်ကာကွယ်ရေးကိုအထူးချက်ချက်မမဲ့လှုပ်ဆောင်ဖို့ပြောကြားခဲ့တဲ့အပြင်တနင်္လာနေ့ကဆိုရရုံးတွေမှာဘလို့အသေးစိတ်ကာကွယ်ရမှာတွေကိုချက်ချင်းထုတ်ပြန်လိုက်ပါတယ်ခင်ဗျ။ထိုင်းနိုင်ငံမှာတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့ဘရင်စနစ်ပြည်ပြင်ကျောင်းလဲရေးတောင်းဆိုနေတာကိုတားမြစ်ပေးဖို့ထိုင်းအနာပိုင်တွေကတက္ကသိုလ်အကြီးအကဲတွေကိုဖိအားပေးလိုက်ပါတယ်။ထိုင်းဆိုရအနေနဲ့တက္ကသိုလ်ဗမာခါချုပ်တွေကိုစင့်ခေါ်စာပို့လိုက်ပြီးအခုလိုကျောင်းသားတွေဆက်တောင်းဆိုနေရင်အကျန်းဖတ်မှုတွေအထိဖြစ်လာနိုင်တယ်လို့သတိပေးထားကြောင်းထိုင်းအထက်လွှတ်တော်မှတ်ဗျူးကမနေ့ကထုတ်ပြန်လိုက်ပါတယ်။ထိုင်းအထက်လွှတ်တော်မှတ်ဆောင်ချန်းစောဝန်ကန်ကအစိုးရခန့်ဒီနယ်အုပ်ချုပ်ရေးမှုတွေစီကလည်းတက္ကသိုလ်ကြီးကဲတွေစီကိုစက်တင်ဘာ19မှာဗန်ကောက်နဲ့အခြားဒေသတွေမှာဆန္ဒပြဖို့ပြင်ထားတာမတိုင်ခင်လာတွေးဖို့စင့်ခေါ်စာပို့ထားပြီးဖြစ်တယ်လို့ဆိုပါတယ်စစ်တပ်ကခံထားတဲ့ဒီအထက်လွှတ်တော်မှဆောင်ချိုင်းကပဲတက္ကသိုလ်ဗမာခါချုပ်တွေအနေနဲ့ကျောင်းသားတွေနဲ့နားလည်မှုဖန်တီးယူပြီးဘရင်စနစ်ကျောင်းလဲရေးတောင်းဆိုနေတာကိုရပ်တန့်သွားအောင်လုပ်ပေးတယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့ထိုင်းနိုင်ငံမှာဇူလိုင်လလည်းကစပြီးအာဏာသိမ်းစစ်ကောင်ဆောင်ဟောင်းလက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပေးဖို့နဲ့ဖွဲ့စည်းပုံသစ်နဲ့ရွေးကောက်ပွဲတွေဖော်ဆောင်ပေးဖို့တောင်းဆိုလာခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ပြစ်ဒဏ်ချခဲ့တဲ့ American စစ်သားတို့ကိုသမ္မတကလူငယ်ချက်သာခွင့်ပေးလိုက်တာမို့ဒီစစ်သား American ပြန်လာနေပါပြီ။ American Marine တပ်သား Joseph Scott Pemberton အနေနဲ့လိန်ပြောင်းသားသူတို့ကိုတပ်ဖြတ်ခဲ့တာကြောင့်အချင်းချခဲ့ရကနေသမ္မတ Rodrigo Duterte ရဲ့လူငယ်ချက်သာခွင့်အမိန့်နဲ့မနေ့ကပြန်လွတ်လာတာပါ။ဒုတက်ကျပန်ပါတန်အနေနဲ့ဇနီဖာလော်ဒဲကိုလိန်ပြောင်းခြားချောင်းတဲခုပဲရောက်မှပြီးသွားပြီး2014ခုနှစ်မှာတက်ဖြတ်ခဲ့မှုနဲ့ထောင်ဒဏ်10နှစ်ကျခဲ့ရာကအခုထောင်ဒဏ်သက်တမ်း9နှစ်အပြည့်မှာပြန်လွတ်လာတာပါအမေရိကန်ဒုတက်ကျပန်ပါတန်အနေနဲ့မနေ့မနေ့ကပဲစစ်လေရင်တစ်စီးနဲ့ဖိလစ်ပိုင်ကနေအမေရိကန်ကိုထွက်ခွာလာခဲ့ပါတယ်သူ့ရဲ့အကြေညာချက်ထဲမှာတော့ထောင်တွင်းအချင်းချနေချိန်မှာသူအများကြီးမှားခဲ့တာတွေအတွက်နောက်တရပြင်ဆင်ဖို့အချိန်ယူစဉ်းစားနိုင်ခဲ့တယ်သိဆုံးခဲ့သူလော်ဒင်းရဲ့မိသားစုကိုလည်း အယူသားဆုံးစာနာတောင်းပန်ပါတယ်လို့ထုတ်ပြောခဲ့ပါတယ်။သိဆုံးခဲ့ရသူလော်ရီရဲ့မိခင်ဘက်ကတော့သူတို့တောင်းဆိုတာကဒီချောင်းတန်း10နှစ်ပါပဲ။တကယ်တော့သူ့သမီးအတွက်10နှစ်ချောင်းတန်းနေပေးရတာကဒူတောင်းတဲ့ကာလပါလို့ဆိုပါတယ်ခင်ဗျ။နီပေါ်နိုင်ငံမှာတော့မိုးကြီးညေချိုသည့်လူပေါင်းအ ਨੇ ဆုံး12ဦးသေဆုံးကနောက်ထပ်အ ਨੇ ဆုံး21ယောက်ရှိကြောက်ဆုံးနေပါတယ်။နီပေါ်နိုင်ငံမှာမနေ့ကမိုးကြီးကြီးညေချိုကရွာ2ရွာကိုတိုက်စားသွားတာကြောင့်အခုလိုသေဆုံးကြောက်ဆုံးခဲ့တာလို့အစိုးရရရှိသူကဆိုပါတယ်။မြို့တော်ခတ်တမန်တူအရှေ့ပိုင်း62မိုင်ကွာဘာရာဘိုက်ရွာမှာမိုးကြီးညေချိုကျလာတာကြောင့်အိမ်တွေနဲ့လူတွေတိုက်စားခံမျောပါသွားပြီး10ဦးသေ22ဦးကြောက်ဆုံးနေတာလို့အရာရှိမူရာရီဝစီကဆိုပါတယ်ဒီဒေတာကတရုတ်နိုင်ငံတိဘက်ဒေတာနဲ့နယ်စပ်မှာရှိနေတာပါနောက်သိဆုံးတဲ့သူနှူကတော့နိုင်ငံအနောက်မြောက်ပိုင်းဘင်္ဂလန်ဒေတာကမိုးကြီးမြေပြင်းမှုမှာဖြစ်ခဲ့တာပါဒီမြေပြင်းမှုနှစ်ခုလုံးကမနေ့အာယုံတက်ချိန်မတိုင်ခင်မှာမထင်မှတ်ပဲဖြစ်ခဲ့တာကြောင့်လူတွေဘေးလွရာကိုထွက်မပြေးနိုင်ခဲ့ဘူးလို့ကယ်ဆယ်ရေးသမားတွေကဆိုပါတယ်ကြောက်ဆုံးနေသူတွေကတော့ဆက်ရှာနေစေဖြစ်တယ်လို့အရာရှိဝစီကဆိုပါတယ်အခုနောက်ဆုံးဖြစ်လာတဲ့သိဆုံးမှုကြောင့်အခုဇွန်လကနေစက်တင်ဘာလအတွင်းမုတ်တုံရာသီတွင်မိုးကြီးညေပြမှုကြောင့်သေဆုံးရသူစုစုပေါင်း314ဦးရှိသွားပြီးအနည်းဆုံး112ဦးကြောက်ဆုံးနေစဉ်နဲ့ဒဏ်ရာရသူ160ရှိလာနေပြီလို့ဒီရာရှိကဆက်ပြောခဲ့ပါတယ်ခင်ဗျာ ဒီနေ့လာနေမနေ့ပိုင်းသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးဗီအိုရဲ့စိတ်ဝင်စားစရာသတင်းပေးပို့တဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗ
ျ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျ။အမေရိကန်နောက်ဘက်ကန်ယူရန်ပြည်နယ်၃ခုမှာအခုချိန်ထိလောင်ကျွမ်းနေတဲ့တုံးမီကြောင့်သေဆုံးသူအရေအတွက်တိုးလာတယ်လို့နောက်ဆက်တွဲအဖြစ်အဆုံနဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေရင်ဆိုင်လာရတယ်လို့မိဘေးတင်ဒေတာကအမေရိကန်မြန်မာမိသားစုဝင်တချို့ပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်။အမေရိကန်ပြည်တော်စုနောက်ဘက်ချမ်းတုံးမီလောင်ကျွမ်းနေတဲ့ပြည်နယ်တွေထဲမှာကယ်လီဖိုးနီးယားပြည်နယ်ကအများဆုံးဖြစ်ပြီးအော်ရီဂွန်ဝါရှင်တန်ပြည်နယ်တွေမှာလည်းအခုချိန်ထိဆက်လက်လောင်ကျွမ်းနေဆဲဖြစ်ပါတယ်။တရာဒီဂရီဖာရင်ဟိုက်ကျော်ရှိတဲ့ပူပြင်းလွန်းတဲ့ရာသီဥတုကြောင့်အဲ့ဒီပြည်နယ်တွေမှာဩဂုတ်လ20ရက်နေ့နောက်ပိုင်းကစလို့ဒပြိုင်နက်ထဲလို့လို့မီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့လော့စ်အိန်ဂျလိစ်မြို့မှာနေတဲ့ဆရာဝန်တဦးဖြစ်သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
။ဒီမီးကကယ်လီဖိုးနီးယားစတစ်ကစလောင်လာပဲ။အဲတဆက်ထဲမှာပဲဟိုအော်ရီဂွန်ကသူလည်းစလောင်လာပဲ။အနောက်ဝါရှင်တန်ဘက်မှာလည်းလာပါတာပဲ။အဲ့ဒီဒီ area sentences ကိုပဲမှာလဲလောင်တာပဲတစ်ချိန်ထဲမှာလဲလောင်ကြတာကူးသွားတာမဟုတ်ဘူးဗျတစ်ချိန်နဲ့တနည်းအားတနည်းအားမှာသူတို့ကလောင်သွားတာဘာဖြစ်လို့လဲဆိုတော့အရန်ပူလို့အဲ့ဒီအချိန်တုန်းကပြီးစလောင်တုန်းကဆိုရင်ကျွန်တော် temperature လို့ရှိရင်ဟာလာ100ကျော်တယ်ဟို104 130အထိတောင်ကျွန်တော်တို့ကအရန်တော့ကိုပူတယ်အရန်ပူတဲ့အချိန်ဖြစ်တော့အဲ့ဒါမှာမိထလောင်တော့တာ
ကယ်လီဖိုးနီးယားနဲ့ကယ်လီယားအော်ရီဂွန်ပြည်နယ်ထဲမှာဒီရက်ပိုင်းလေငြိမ်သက်တာကြောင့်တော်မီလောင်နေတဲ့နေရာတချို့ကိုမိသားသမားတွေထိန်းချုပ်လာနိုင်ပေမဲ့တည်ဆုံးသူအရေအတွက်တိုးလာနေပြီးပျောက်ဆုံးနေသူတွေလည်းဆက်ရှိနေသေးတယ်လို့မိဘေးတံကနေခိတ္တထွက်ပြီးတင်းဆောင်လာရတဲ့မွန်လာလာမြို့ကန်ဂျပန်စားသောက်ဆိုင်ပန်ရှင်ကိုထွန်းထွန်းကပြောပါတယ
်အော်လ်ဖာမမီလောင်တာက38နေရာလောက်လောင်တယ်အကြီးစားမီလောင်မှုက6ခုလောက်ရှိတယ်ဒါမျိုးရာသီဥတုက၄မတိုက်တော့သူတို့ကြိုးစားပြီးတော့ထိန်းထားတယ်အဲလောင်နေမီးကြီးတဲ့အခုပဲ90ရာခိုင်နှုန်းကထိန်းနိုင်တယ်ပေါ့နော်။ဒီမာရီယွန်ကောင်တီမှာလောလောဆယ်စီးရင်းရ9ယောက်တည်တယ်။အဲဒါဇင်နဲ့ခြီးပြီးကြောက်နေတယ်။တင်းတယ်ဆိုတာလောကဲ4ရက်လောက်တော့မီးရရုပ်ပြရဲ့လေကင်းတွေတိုက်တဲ့ချိန်မှာမီးရတအားတအားညံနေကြတချို့နေရာပဲလေ။ညံတော့ဒီတင်ကိုနေရာလိုက်တာတချို့ကကျွန်တော်တို့ကလည်းကြီးရတာပေါ့ဗျာအိမ်ပြစ်ထားပြီးတော့အခုတော့ပေါ်လွန်မြင့်မှာရောက်နေတာ3-4ရက်ရှိ
အမေရိကန်ပြည်တွင်းသတင်းတွေအရဒေသစံတော်ချိန်တနင်္ဂနွေမွန်းလွဲပိုင်းအထိတော်မီကြောင့်သေဆုံးသူအနည်းဆုံး33ဦးရှိပြီးမီးလောင်ဧရိယာတွေကဒါဇင်နဲ့ချီတဲ့ဒေသခံတွေပျောက်ဆုံးနေစေဖြစ်ပါတယ်။အမေရိကန်တော်မီလောင်ကျွမ်းမှုသမိုင်းမှာဒီနှစ်ဟာအဆိုးဆုံးပဲလို့ဒေသဆိုင်ရာမိသားဌာနတွေကသုံးသပ်ထားပြီးနောက်ဆက်တွဲအကျိုးဆက်ဖြစ်ကောင်းငင်မှာလွင့်နေတဲ့မီးခိုးပြတွေကြောင့်အဆုံနဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေကြုံလာနိုင်တာကိုသတိထားကြဖို့ကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တွေကတတိပေးချက်ထုတ်ပြန်ထားကြောင်းဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
။အခုကျွန်တော်တို့ကောင်းကင်ဘုံမော်ကြည့်လိုက်မယ်ဆိုရင်တခါတည်းကိုအမီခိုးတွေအုပ်နေတယ်ဗျာ။နေတော့မတွေ့ရဘူးဖြစ်နေတယ်။မီခိုးတွေကတတော်ကိုအုပ်တာ။ကျွန်တော်အဲလီမြို့ထဲမှာဆိုလို့ရှိရင်လမ်းမပေါ်မှာရောဒီအိတ်ဝင်းထဲမှာရောပြားတွေအကုန်လုံးကျတယ်ဗျာ။အ အဲ့ဒီပြားတွေကြတော့အခုဆိုလို့ရှိရင်ကယ်လီဖိုးနီးယားအစိုးရရောအယ်လီအစိုးရရောကြီးညာထားတာ unhealthy air မတန့်ရှင်းတဲ့လေတွေရှိတယ်ပြင်မထွက်ချမ်းတဲ့ဆိုအခုအထူးသဖြင့် asthma တွေတော့ရင်ကျက်ရောဂါရှိတဲ့လူဆိုလို့ရှိရင်အဲ့ဒီပြားတွေနဲ့ဆိုရင်တော့မရဘူးအဲ့ဒီပြားတွေကြောင့်နာစီမယ်ချောင်းဆိုးမယ်ဒါကြောင့်မို့အခုဆိုကျွန်တော်တို့ကအိမ်ကိုတိတ်မထွက်ရဲကြဘူးမထွက်ခိုင်းဘူ
းကိုဗစ်ကူးစက်မှုရင်ဆိုင်နေရတဲ့အခုလိုကာလမှာကာယယောဂအပြင်တုံးမီအန်ဒီရဲ့ပါဂျုံလာတာကြောင့်တပူပေါ်နှစ်ပူဆင့်ဆိုလို့ဖြစ်လာရတယ်လို့မိဘအန်ဒီရဲ့ကိုတင်းဆောင်ရင်အော်ရီဂွန်ပြည်နယ်တဲကဒေါ့တ်လန်မြို့မှာခိတ္တခူလိုနေရတဲ့ကိုထွန်းထွန်းကသုံးသပ်ပါတယ
်ကျွန်တော်ကိုတိုင်းဒီကနေကျွန်တော်တို့မိသားစု restaurant လေးဖွင့်ထားတာကျွန်တော်တို့ဆိုင်မဖွင့်နိုင်ဘူးအလုံးလို့ဆိုတော့ကျွန်တော်တို့နေတဲ့အိမ်ကလည်းပြေးရတယ်ဆိုင်ဖွင့်တဲ့နေရာကလည်းဒီကအန်ဒီရဲ့ဇုံနဲ့မပါတော့ဘူး။အလုံးနေရာဆိုအဲ့မှာလည်းမိဘတွေနဲ့မိဘတွေရှိနေတော့စားတော့ဆိုင်ဆိုတော့လူပြားစားမှရောင်းရတာမျိုးဘူးရ။ကိုဗစ်ကလည်းရှိတစ်ဖက်ကမိဘကလည်းရှိအဲ့တော့ကျွန်တော်တို့ဆိုင်ပိတ်တာထို့တူပဲစီးပွားရေးလုပ်ငန်းတို့ဆက်ရုံတွေပိတ်ရတဲ့အလုပ်သမားတွေပြန်လုပ်ရတယ်အတော်ထိခိုက်ပါတယ
်။အမေရိကန်နောက်ပဲကန်ယူတန်းပြည်နယ်ကမြို့ကြီးတွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်က Los Angeles, San Francisco မြို့တွေ၊ Washington ပြည်နယ်က Seattle မြို့နဲ့ Oregon ပြည်နယ်က Portland စတဲ့မြို့တွေရဲ့စင်ကြေဘုံနဲ့တောင်ပေါ်တောဝိုင်းတဝိုက်မြေအိမ်ကပေါင်း 4.6 တန်းကျော်မှာတော်မီလောင်ကျွမ်းမှုပေါင်း 100 ကျော်ဖြစ်ခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီပြည်နယ်တွေကတော်မီကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေနဲ့အခြားကျွမ်းကျင်ဝန်ထမ်းစုစုပေါင်း 3,000 လောက်တာဝန်ယူလှုပ်ဆောင်နေကြပါတယ်ခင်ဗျာ။
အနေနဲ့ခင် BOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကိုဗစ်ကြောင့် UAE နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာမဲ့သူတွေရင်ဆိုင်နေရတဲ့လေရင်အခက်အခဲအခြေအနေကိုတင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်ကိုဗစ် -19 ကပ္ပကပ်ဘေးရောဂါကြောင့်ပြည်ပနိုင်ငံတွေမှာအခက်အခဲကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရက MAI ကယ်ဆယ်ရေးလေရင်နဲ့အတုတ်လိုက်ခွဲပြီးခေါ်ဆောင်နေတာဖြစ်ပါတယ် UAE ရောက်မြန်မာတွေအတွက်စက်တင်ဘာလ19ရက်နေ့မှာလာရောက်ခေါ်ယူမဲ့လေရင်မှာလိုက်ပါမဲ့သူတွေတဲ့ပါဝင်သင့်တဲ့သူတွေမပါဘဲဖြစ်နေပြီးနှိဆက်သူတွေပုံကိုရေးအရာဆက်သွယ်ထားသူတွေကိုပဲရွေးချယ်သွားတဲ့အတွက်နစ်နာမှုတွေရှိနေတယ်လို့ UAE နိုင်ငံမှာပိတ်မိနေတဲ့အမည်မဖော်လိုသူအမျိုးသမီးကအခုလို VOE ကိုပြောပြပါတယ
်သူတို့နဲ့ attach ဖြစ်တဲ့လူတွေ personal request လုပ်ထားတဲ့လူတွေကိုသူကရွေးပြီးတော့ခေါ်သွားရမှာရဲ့အဲ agency ကနေပြီးတော့ပေါ့နော် ticket ဝယ်လို့ရပါပြီဆိုပြီးအဲ့ဒီအတွက်လည်းညီမတို့မှာ evidence တွေရှိပါတယ်သူတို့ဘလို့တွေဆက်တွေ့ထားတယ်ဘသူတွေရွေးပြီးခေါ်ရတယ်ဆိုတာညီမတို့တွေမှာရှိရယ်ပေါ့နော်ဒီအဲ့ဒီလူတွေကအထူးသဖြင့်တော့အဲကုမ္ပဏီကထောက်ပံ့ထားတဲ့လူတွေဒါမှ redundant ထိထားရင်တော့မပေါ့နော်နေနိုင်စားနိုင်တဲ့ကျန်းမာရေးကောင်းတဲ့လူတွေကိုရွေးခေါ်သွားတာပါဒီမှာခံနေတဲ့ကလေးအမေတွေကိုဝင်တွေအဲ medical condition တမားတွေအသက်ကြီးတွေကိုသူကဘာမှမစင်စားဘဲနဲ့ဒီလိုမျိုးပေါ့နော်သူတို့ personally ရွေးပြီးခေါ်သွားအတွက်ညီမတို့ရအရင်အောင်တော့ခက်ခဲဖြစ်နေတယ်ပေါ့နော်
အခုအဲ့ဒီမှာကြံခဲ့တဲ့သူတွေကြတော့ရောဟိုဘလို့ဒုက္ခတွေရင်ဆိုင်နေရလဲရှင
်တချို့ဆိုလို့ချင်းညီမတို့တိတလောက်ပေါ့နော်အာလေးနတ်နတ်လေးကိုပဲ3,000လောက်ကိုပဲထည့်ထားပြီးတော့ဘာမှလည်းစားဘူးပတ်စံလည်းမရှိဘူးနေဖို့ပတ်စံလည်းမရှိဘူးသူများရဲ့အိမ်မှာနေနေရတယ်စားနေရတယ်ပေါ့နော်ဒီလေးနတ်နတ်ဖိုးလေးကိုပဲကင်ပြီးတော့သူတို့မှစောင့်နေရတယ်ပေါ့ဒါပေမဲ့အဲ့ဒါတော့အဲ့လိုလူတွေကိုမပါဝါဘူးပေါ့ညီမတို့ကပါဝါစီချင်တာအဲ့လိုတကယ်ဒုက္ခရောက်နေတဲ့လူတွေကိုဦးစားပေးပြီးခေါ်ပါစေချင်တာပေါ့နော
် UAE နိုင်ငံမှာမြန်မာတန်ယုံမရှိတဲ့အတွက်sorry နိုင်ငံမှာရှိတဲ့မြန်မာတန်ယုံအနေနဲ့မြန်မာနိုင်ငံကိုပြန်မဲ့သူတွေအတွက်ညွှန်ကြားချက်တွေနောက်ဆုံးသတင်းအချက်အလက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်ပေးစီလို့ကြောင်းအဲ့ဒီအမည်မဖော်လိုတဲ့အမျိုးသမီးကပြောပါတယ်
အဲ့တော့ညီမတို့ကသိကျင်တာကတန်ယုံကညီမတို့တာဝန်ယူပြီးလုပ်ပေးမှလား travel agency ကတာဝန်ယူပြီးတော့လုပ်ပေးမှလားညီမတို့ရကဘသူ့ကိုဆက်သွယ်ရမှာလဲအဲ့တော့ညီမတို့ကိုဘယ်လိုမျိုးလေးများကယ်ဆယ်ရေးလေရင်လေးလုပ်ပေးနိုင်မယ်လဲညီမတို့ကသိချင်ပါတယ်ပေါ့နော
်လက်ရှိ UAE ကနေမြန်မာကိုပြန်မဲ့သူတွေအတွက်စေတနာဝန်ထမ်းအနေနဲ့တန်ယုံနဲ့ပူးပေါင်းဆောင်ရွက်ပေးနေတဲ့မြန်မာ family UAE ရောက်မြန်မာမိတ်ဆွေများစုံစည်းရအဖွဲ့ခေါင်းဆောင်ကိုဟန်ကိုတန်ယုံပါဝင်စီစဉ်သူတွေဘက်ကရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ VOA ကမေးကြည့်ပါတယ
်တန်ယုံဘက်ကဘလို့ခက်ခဲရှိနေတဲ့အခါကျတော့ဗမာပြည်ကလည်းကျွန်တော်တို့လူဦးရေအကန့်အသတ်နဲ့ဝင်ဝင်ပြူတယ်ကျွန်တော်တို့ဝင်ကျင်တဲ့ရက်မှာဝင်ကျင်တိုင်းဝင်လို့ရတာမျိုးမဟုတ်ဘူးနော်အဲ့လိုမျိုးပေါ့နော်ဆိုတော့အခါကျတော့တန်ယုံကသူတို့နိုင်ငံခြားရေးဝန်ကြီးဌာနကိုလျှောက်ထားရမယ်အဲ့ဒီလျှောက်ထားတဲ့လူဦးရေပမာဏအတိုင်းဝင်လို့ရမယ်အဲ့ဒီလူဦးရေပမာဏတဲ့မှာကျွန်တော်တို့နိုင်ငံတကာဒီတခြားနိုင်ငံတွေမှာရှိနေတဲ့ပမာဏလေးပေါ့နော်အဲ့ဒါလေးကိုလည်းမျှခွာမယ်ဆိုတော့ UAE မှာပါတဲ့ယာနုံနဲလာတဲ့သဘောပါ UAE မှာပါတဲ့ယာနုံနဲလာတဲ့ဆိုပေမဲ့အခုလောလောဆယ် flight တွေမှာ majority ယာနုံအများဆုံးက UAE ကပါနေသေးပါတယ် ဥမာ30ဆိုရင်ကျွန်တော်ဒါ land base ဆိုတော့ဒီမှာဒုက္ခရောက်နေတဲ့လူတွေ30တခြားစင်မောသားတွေဘာတွေညာတွေဒီမှာ flight ရှိတယ်ဆိုတဲ့အပေါ်မှာလာပြီးတော့ချထားခဲ့တာတွေရှိတယ်အဲ့ဒါတွေကနေ30လောက်ပါတယ်ရှိတယ်ဆိုတော့အခု19ရက်နေ့ flight မှာဆိုရင်ကျွန်တော်အခုချိန်အထိနေသေးတာဘယ်လောက်အဝဲဖြစ်သလောက်ဆိုရင်လူ60လောက်ပါပါတယ်ခင
်အဲ့ဒါဆိုရင်ဒီမြမကိုပြန်ဖို့စီးရင်ပေးထားသူတွေအတွက်ကြတော့လေးလက်မှတ်ဝဲတဲ့နေရာမှာအကန့်အသတ်တွေရှိနေရဲဆိုတော့ဒီ travel agency မှာလုပ်ပိုင်ခွင့်တွေအပြည့်ရှိနေတယ်ဆိုတော့မိခွန်းတွေလည်းရှိနေပါတယ်အဲ့ဒီကိစ္စမှာရောဘယ်လိုမြင်ပါလဲရှင်
ကျွန်တော်တို့ပထမဦးဆုံးတည်းကကျွန်တော်တို့စီစဉ်ခဲ့တဲ့ travel agency ရဲ့ဆိုတော့ဘသူ့ကိုထည့်မယ်ဘသူ့ကိုမထည့်ဘူးဆိုတာသူ့မှာလုံးဝအတော်တည်းမရှိပါဘူးခင်ဗျာကျွန်တော်တို့ပေးတဲ့လူစင်းပုံမှာပဲသူထည့်ရတာပါတန်ယုံကပေးတဲ့လူစင်းကျွန်တော်ကတန်ယုံကိုတင်ပြတဲ့လူစင်းအဲ့ဒီပုံမှာပဲသူထည့်ရတာဖြစ်ပါတယ်သူ့မှာအဲ့လိုဟိုဘသူ့ကိုထည့်မယ်ဘသူ့ကိုမထည့်ဘူးအဲ့ဒီ authority မရှိပါဘူးအဲ့ဒီရိုးရိုးစက်မှာကျွန်တော်အဲ့ဒီဟို19ရက်နေ့နဲ့21ရက်နေ့ကိုစီစဉ်ထားတဲ့ဟာအကုန်လုံးလူအယောက်200ကျော်စီးရင်တင်ထားတဲ့ထဲကအကုန်လုံးကဦးစားပေးတယ်ပါပဲဦးစားပေးတဲ့မှာပဲဟိုလူကအရင်ပြရတယ်ဒီလူကကြံခဲ့တယ်အဲ့လိုဖြစ်နေတဲ့ပြဿနာတွေရောရှိတာပေါ့နော်အဲ့လိုကိုကြော်ပြီးပါသွားတဲ့ခဏနေလည်းရှိတယ်ဆိုတာကျွန်တော်အဝဲမဖြစ်လိုက်ခင်ပါဦးတဲ့မှာတက်ဆိုင်ရတက်ဆိုင်ရဆက်သွယ်မှုတွေနဲ့ထုံးစံတိုင်းဟိုဖြစ်တဲ့ခါကျတော့အဲ့လိုဟိုတိုင်းဝန်ကနေဆက်တယ်ဒီဌာနကနေဆက်လာတယ်တဲ့မှာအဲ့လိုမျိုးနဲ့ကြော်ပြီးတော့နံပါတ်ကြော်ပြီးတော့ကြံခဲ့တဲ့လူတွေထဲမှာပါသွားတာရှိပါတယ်ဒါပေမဲ့နံပါတ်30အဲ့ဟိုကျွန်တော်တို့ပေးထားတဲ့30တွေကပါသွားတာမဟုတ်ပါဘူ
းဒါကတော့ UAE နိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကိုနားဆင်ကြကြတာပါရှင်
ယေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုမြန်မာရေဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတိုးလာလို့လူစုလူဝေးရှောင်ကြရမယ့်အချိန်နဲ့ရွေးကောက်ပွဲရာသီမှာဘယ်လိုနေထိုင်သင့်ကြသလဲဆိုတဲ့အကြောင်းVOA ရန်ကုန်သတင်းတောက်စုစုကဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းထားပါရစေ
။ကျေးမမင်္ဂလာပါရှင်
။ဟုတ်ကဲ့မင်္ဂလာပါ
။ကျေးမပထမဦးဆုံးအနေနဲ့ပေါ့နော်ဒီဆင်မတို့ကျေးမရေးနဲ့အားကစားဝန်ကြီးဌာနအနေနဲ့ဒီပြည်ရင်းမှာပေါ့ COVID ဒုတိယလိုင်းမစခင်ကတည်းကကာယရောဂါကထပ်ပြီးတော့ဒီကျောပြန်ဖြစ်လာနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဆိုပြီးတော့ဒီပြည်သူတွေကိုချုပ်နှံပြီးတော့သတိပေးတာတွေလည်းရှိတယ်ပြီးတော့ဆင်မတို့အပိုင်းကနေပြီးတော့ချုပ်တင်ပြင်ဆင်ဆောင်ရွက်တာတွေလည်းရှိတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့အချိန်မှာတော့ဒီလိုမျိုးချုပ်တင်ပြင်ဆင်ဆောင်ရွက်ချက်တွေဒီသတိပေးချက်တွေကပေါ့နော်ဟိုလုံလောက်မှုရှိရလားဘာတွေထပ်ပြီးတော့ဆောင်ရွက်နေရတာတွေရှိလဲရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ဖြေရမယ်ဆိုလို့ရှိရင်ကျမတို့ဒီ23ရက်3လကနေစပြီးတော့เนาะယောဂဘုရားဖြစ်ရှိတယ်16ရက်9လမှာလုံးဝယောဂဘုရားမတွေ့တော့ဘူးเนาะအဲ့မှာဆိုရင်နောက်ဆုံးတရားတွေ့တယ်တွေ့ပြရင်ဆက်မတွေ့တော့ဘူးလောလောဆယ်တဲ့အခါမှာပြည်သူလူထုအနေနဲ့ကတော့ဒါယောဂကူးစက်မှုကပြတ်သွားပြီမရှိတော့ဘူးဆိုတဲ့အ Local Transmission လို့ခေါ်တယ်ပြည်သူကူးစက်မှုမရှိတော့ဘူးဆိုပြီးတော့ချိန်ပြီးတော့ပြည်သူလူထုကပေါ်ဆတာရှိပါတယ်ဆိုတော့ကျမိုင်းနဲ့အားသာဝန်ကြီးဌာနအနေနဲ့ပြည်သူလူထုကိုလုံးဝလုံးဝမပေါ်ဆဘူးအကြောင်းစုလိုက်ပြုံလိုက်ဒီပြိုင်နဲ့ဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းဒါကြောင့်မို့လို့ပြည်သူလူထုအနေနဲ့လိုက်နာအောင်စီကံချက်တွေကိုတရားစွာလိုက်နာဖို့ဆိုပြီးတော့ဒီကဘာပေါ်မှာပေါ့နော်ယောဂတွေဘယ်လောက်ဖြစ်နေသလဲပြည်ဆုံးမှုတွေကဘယ်လောက်ရှိနေသလဲဆိုတဲ့အချက်လက်တွေကိုယ့်ရဲ့အင်ဂျင်နိုင်ငံတွေကိုယ့်အာဆီယံဒေသတွေနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးတော့နေ့စဉ်နေ့စဉ်ကျွန်တော်တို့ MOE ရဲ့ website ကနေပြီးတော့တင်နေပါတယ်ပြည်သူလူထုတွေအတွင်းမေးအေးဖို့နောက်တာ view site ဖို့ဆိုတဲ့အကြောင်းဟိုစေယုံနေပြင်ဆင်ထားတဲ့နေရာလဲလူတွေပြင်ဆင်ထားတယ်ပစ္စည်းတစ်ပြတ်ပြင်ဆင်ထားတယ်တစ်ပတ်အစုံပစ္စည်းတွေပြင်ဆင်ထားတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကညံ့ညံ့ဆန်း contact tracing တွေကိုဆောင်ရွက်နိုင်တယ် quarantine တွေကိုလည်း quarantine ဆိုတာကျွန်တော်တို့လူကောင်းတွေဖြစ်ပါတယ်သွားလာကန့်တက်ဖို့လိုတဲ့ contact တွေပေါ့နော်သူကပို့တွေ့တဲ့လူနဲ့ contact တွေဖြစ်တဲ့လူကဒါရီအစဘယ်လိုနေရာမှာထားမယ်ဆိုတဲ့နေရာတွေပါကြိုတင်ပြီးတော့ဇက်တိုက်လေးချင်ထားပြီးဖြစ်တဲ့အတွက်ကြောင့်ညံ့ညံ့ဆန်းဆန်းအကောင့်တွေပုံဆောင်ရွက်နိုင်ခြင်းဖြစ်ပါတယ်ရန်ကုန်တိုင်းရဲ့ထုတ်သူပါပဲအခုလက်ရှိအနေထားမှာဆိုလို့ရှိရင်ရန်ကုန်တိုင်းမှာကျွေဝင်တဲ့သူတွေက6000လောက်ရှိတယ်ထောင်လောက်ရှိတယ်မှာဒီခိုင်ပြင်းနဲ့ပြန်လာ1000လောက်ကိုသူတို့တွေဒီပြွေမှုအတွက်နော်တောက်တဲ့နေရာအဖြစ်တွေကိုရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ရဲ့နော်ဆောင်ရွက်မှုကြီးကြပ်မှုနော်ရန်ကုန်တိုင်းကျန်းမာရေးဥပဒေဌာနနဲ့ပေါင်းစပ်ညီနမ်းကြတာလေးဆောင်ရွက်နေတာဖြစ်ပါတယ်ဒါပေမဲ့လက်ရှိအနေနဲ့မှာအားသာချက်တစ်ခုကပဲကျမတို့က WHO ရဲ့ USCDC ရဲ့ဒီကအရဆိုလို့ရှိရင်နော်ကွာရန်တင်းက3ဘက်ကနေပဲ2ဘက်ကိုရှော့ချနိုင်မှုဖြစ်ပါတယ်အဲဒီအောင်ကျင်းတာကလည်းအရင်ကလို2 negative ပေါ့နော်နှစ်ကျင်းပုံမတွေ့ ချက်တော့မှသိအောင်သိနေအခြေအနေရနေပြီးတော့လူနာဟာယောဂလက္ခဏာမဆိုးဘူးဒါမှမဟုတ်ယောဂလက္ခဏာငကိုရမရှိတဲ့လူနာဆိုလို့ရှိရင်14ရက်ပြည့်ပြီးတဲ့နောက်15ရက်မြောက်မှာပြင်းစင်းတဲ့ DC criteria လည်းချမှတ်ပြီးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ခုန quarantine site ပြင်မှာဆိုညံ့ကျန်းလို့ပါပေါ့နော်လူတွေ3ပတ်တိမနေတော့ခဲ့နှစ်ပတ်ဆိုလို့ရှိရင်ဆုံးမဲ့နောက်ဆက်အစ်စ်တွေလက်ခံမယ်ဆိုတော့တနည်းအားပြောမယ်ဆိုရင်လူ in our quarantine မှာနေရတဲ့လူတွေအနေနဲ့3ပတ်ကနေ2ပတ်ရောက်တဲ့အတွက်တို့တော့လည်းအများကြီးစိတ်သက်သာရမယ်စိတ်သောကလည်းရောမယ်တို့မိသားစုဆိုတော့ပေါ့ဒါအပြင် quarantine ကိုပြင်ကျင်းရတဲ့လူတွေအနေနဲ့ဘုံတော့ဘို့ကြောက်မယ်အခုတိုင်းဒီမှာကျွေးမွေးထားတဲ့နိုင်ငံတော်ရဲ့ကုန်ကျစရိတ်တက်တာတဲ့အပြင်သူတို့တွေကိုစောင့်ကြည့်ချစ်ချုပ်ပြတယ်ကျမရဲ့ဝန်ထမ်းတွေအလုပ်အားတွေနောက်တစ်ခါကုန်ကျတဲ့နောက်တခြားကုန်ကျစရိတ်တွေအများကြီးတက်တာတော့မှဖြစ်ပါတယ်ဒါလည်းဒီနေရာမျိုးဆိုရင်ကျမတို့အနေနဲ့ဂျီယာနဲ့လက်ရှိဖြစ်နေတဲ့အခြေအနေနဲ့နိုင်ငံကြီးကိုဆောင်ရွက်တာဖြစ်ပါဒီလိုဆောင်ရွက်တဲ့အခါမှာဆိုလို့ရှိရင်ဒါကျမတို့အခြေအပြောသလိုပဲနိုင်ငံတကာရဲ့ guideline တွေနဲ့သူတေသနာတွေ့ရှိချက်အစ်စ်တွေပေါ်မှာကျမတို့အခြေချုပ်ပြီးဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့်မို့ကျမတို့ကြိုတင်ပြင်ဆင်ထားတဲ့အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်ဖြစ်ပွားမှုတည်ဆုံမှုဆိုလို့ရှိရင်တခြားနိုင်ငံတွေနဲ့နှိုင်းတာလို့ရှိရင်ကျမတို့အခြေအနေတော်တော်ကြီးအခြေအနေကောင်းနေတဲ့အခြေအနေရှိပါတယ်
။ဒီ COVID ကပြည်တွင်းတကြောပြန်ကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့အခြေအနေကတော့အခုလက်ရှိအချိန်မှာထိန်းထားနိုင်ပြီဆိုပြီးတော့ကျမတို့တာဝန်ရှိသူတွေအနေနဲ့လည်းပြောထားတာရှိတယ်။ဒါမဲ့ဟိုတစ်ဖက်မှာလည်းတခြားတိုင်းနဲ့ပြည်နယ်တွေမှာကူးစက်လူနာတွေရှိလာသလိုမျိုးဒီလူကြီးတွေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာပေါ့နော်ဒီပြည်တွင်းကူးစက်မှုကလည်းမြင့်တက်လာတဲ့ပေါ့ဆရာမအဲ့လိုအခြေအနေမျိုးမှာဆိုတော့လူတိုင်းလူတိုင်းပေါ့ဒီယောဂါကာကွယ်ထိန်းချုပ်ရင်းနဲ့ပတ်သက်ပြီးတော့တို့အနေနဲ့ဘယ်လိုမျိုးလိုက်ပါဆောင်ရွက်ဖို့သင်လဲရှင
့်ဟုတ်ကဲ့ပါဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ရဲ့ဒီယောဂါဖြစ်ပွားမှုရှိလိုက်မယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ရန်ကုန်တိုင်းတောင်မှာပဲရှိနေပါတယ်ရန်ကုန်တိုင်းရောက်ဖြစ်ပွားမှုအများဆုံးပေါ့နော်ဒါဖြစ်လို့လေဒါလည်းကျမတို့အရင်ကလည်းခန်းကပြောပါရန်ကုန်တိုင်းဆိုတာကလူရေထူထပ်တဲ့တက်ချွေရမီတာမှာလူရေ820နေတယ်ကျခန်ကြီးနေရဆိုလူကြီးရဆိုလို့ရှင်တရာဝန်းကျင်တော့ပဲရှိတယ်။အချို့မှာတိုင်းနဲ့ပြည်နယ်မန္တလေးဆိုရင်တရာ200ပဲရှိတယ်တစ်ဆူရမီတာ။အဲ့မှာငကိုရဲရခိုင်ရခိုင်ချင်းနေနဲ့ရန်ကုန်ချင်းနေရတော့မတူပါဘူး။အရန်လူရထူထပ်တဲ့ရန်ကုန်မှာဆိုလို့ရှင်တိုင်းနဲ့မှာလူအများစုနေရတာရှိတယ်။နောက်တစ်ခုကနောက်ဆက်ရုံလုံယုံနေရှိတယ်။လူစုပွေလိုက်တော့ပါတယ်เนาะကိစ္စရက်တွေရှိတယ်။နောက် public transport ပဲအသုံးပြုနေရတယ်။ဒါမှလူတို့ကပေါ့လာကြတယ်။ပေါ့လာတဲ့အခါမှာเนาะလိုအပ်တဲ့ရောဂါကောက်ွယ်ရေးနည်းလမ်းတွေကိုပြင်သုံးဖို့အတွက်ရောရဲလာတယ်၊ပြက်ပွက်လာတယ်။ဒီခါမှာအခွင့်အောင်းဆောင်နေတဲ့ COVID-19 ဆိုလို့ရှိရင်ဒီလိုအချိန်မှာသူဟာသူ့ရဲ့အခွင့်အောင်းဖြစ်ပါတယ်။သူဟာဆိုလို့ရှိရင်သူလူတို့ကြားထဲကိုသူကအမြန်ဆုံးဝင်ရောက်ကူးစက်မှုဖြစ်လာတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်ဆိုလို့ရှိရင်အခုနောက်ပိုင်းကူးစက်တာတွေမှာ cluster ပုံစံပေါ့နော်။ဟုတ်နေရာတနေရာမှာဆိုရင်စုလိုက်ပြန်မှာကုဆတ်တာမိသားစုလိုက်ကုဆတ်တာမျိုးတွေရှိပါတယ်ဒါကလည်းမိသားစုလိုက်ကုဆတ်မှုကလည်းကြောက်ကြပေါင်းပါတယ်ဒါတွေဟာပေါ့ဆောက်လို့မရဘူးတနေရာပြည့်ဆိုလို့ရှိရင်မိသားစုမှာတယောက်ကုဆတ်လို့ရှိရင်ကျန်တဲ့မိသားစုဝင်ပါကုဆတ်ဖို့အခွင့်အရေးအများဆုံးဆိုတာကိုဒါလေးကိုသိရှိပေးချင်ပါတယ်အဲ့ဒီအပိုင်းမှာဆိုလို့ရှိရင်ရန်ကုန်မှာအခု public transport ကလည်းတုံးနေရတဲ့အခါမှာမတ်မတန်ကားပေါ်မတည့်ရမတ်မတန်လို့ရှိရင်ဈေးထဲမှာဝင်ရစသဖြင့်ဒီလိုလေးသက်ဆိုင် data ကြီးစိုးရနေပြီးကြက်မှတ်လာတာလည်းရှိပါတယ်ဒါပေမဲ့ဒီကံကျမ်းပါလို့နိုင်နာမယ်နိုင်နာရတယ်ဆိုတာသက်ဆိုင်ပြည်သူလူတို့တိုးချင်းတယောက်ချင်းစီကစံပေါ်အုံနာရှိပေါ့နော်မိမိတောင်းပါလားဒါမိမိစံပြီကိုကောက်ရမှာအသာထောက်မိမိမိသားစုဆိုတဲ့အသေးဆုံးလေးမိမိကိုယ်ကိုကောက်ွယ်မယ်မိမိမိသားစုကောက်ွယ်မယ်ဆိုတဲ့အသေးစိတ်ကလေးနဲ့တိုးချင်းစီကတော့အပြင်သွားလိုက်မှကျန်မယ်လက်ကိုနော်ရေနဲ့စက်ပြန်နဲ့မကြခဏတင်တင်ချာစက်ကန်း20ကျောင်းသေးမယ်မရနိုင်ဟန်းကျက်သုံးမယ်တက်နိုင်တမျှလူလူကြက်တွေကိုမသွားဘူးရှောင်ကျင်မယ်ဒါကလည်းပြောရတဲ့အကြောင်းရှိပါတယ်ဘာဖြစ်လို့80နဲ့ဒီနောက်ဆုံးက83ရာခိုင်နှုန်းကယောဂလက္ခဏာမပြဘဲနဲ့ယောဂပိုတွေ့နေရတယ်ဆိုတာဒါလည်းသိရှိဖြစ်ပါတယ်ဒါလည်းခဏခဏပေါ်ပြဖြစ်ပါဒါဆိုလူလေးယောဂပိုရှိတဲ့သူ၄ယောက်မှာ3ယောက်သာဆိုရင်ယောဂပိုရှိပေမဲ့လက္ခဏာမပြဘူးဆိုတာသိပြီဆိုရင်မိမိမှာသွားတဲ့လူတွေတငယ်ချင်းပေါင်းသင်မိတ်ဆွေတွေမှာလည်းယောဂပိုရှိတဲ့သူတွေရှိနေနိုင်တယ်လူတိုင်းကယောဂပိုကိုယ်ဆက်ချင်းခံရတဲ့သူတွေဖြစ်နိုင်တယ်ဆိုတဲ့ဒီတန်တရားနဲ့ဆက်ဆံပြီးတော့လူတွေသက်တယ်မသွားဖို့ရှောင်ရှားမှာဖြစ်ပါတယ်။သွားလို့ရှိရင်ယောဂပေါ်ကကိုယ်စီကနေကန့်ညစ်ပါလာပြီးတော့အိမ်မှာရှိတဲ့အသက်နော်60ကျော်ရင်ကိုယ့်ရဲ့မိဘဘိုးဘွားနော်အိုကေအမေတို့တွေကိုယ်ဆက်မဆိုရင်တို့တွေဟာဆိုလို့ရှိရင်အသက်တည်ဆုံးတဲ့သူဖြစ်နိုင်ပါတယ်။တည်ဆုံးတဲ့သူတယောက်ချင်းတယောက်ချင်းစီမှာတို့ရဲ့မိသားစုတွေရှိပါတယ်။မိသားစုဝင်တဲ့အတွက်ကတော့တရားရဟန်းတို့ဆုံရှုံမှုဖြစ်ပါတယ်။ဒီဆုံရှုံမှုကိုယ်နိုင်ငံသားဘသူတရားဥပဒေအရကမဖြစ်စေချင်ပါဘူး။ယောဂကုသမှုလည်းမဖြစ်စေချင်ပါဘူး။ဒါကြောင့်မို့ရန်ကုန်မှာအာရန်လို့မဟုတ်ပါဘူး။တိုင်းပြည်နယ်တိုင်းမှာရှိတဲ့တည်သူလူတို့အနေနဲ့တနိုင်ငံလုံးပေါ့နော်ပြောချင်တာကတော့ဒီမိုင်းနဲ့အားသာဝင်ကြီးဌာနရဲ့နိုင်ငံချက်တွေတိုင်းသက်သွေမတင်းနိုင်တာပါ။ဒါဟာလိုအပ်လို့လောက်ဆောင်ရတာဖြစ်ပါတယ်။ဒီလိုလောက်ဆောင်ရတယ်ဆိုတာကတော့ကျွန်တော်တို့တွေကိုစီကံတင်မဟုတ်ပါဘူး။တို့တွေချုပ်ချက်တာမဟုတ်ပါဘူး။တို့တွေရဲ့ကျန်းမာရေးအတွက်
ဖြစ်ပါတယ်ကျမပြီးတော့နောက်ထပ်တစ်ချက်ကကြတော့လေအခုအချိန်မှာကဒီပြည်မှာပေါ့နော်ပိုးရွေးလူနာတွေကဟိုတည့်ရဲထဲမှာလည်းရာကနန်းနဲ့ချီပြီးတော့တွေ့လာတဲ့အခြေအနေကဖြစ်လာတယ်ဒီလိုကာလမှာပဲတိတ်မကြခင်မှာပဲပေါ့နော်ဒီတနင်္ဂနွေတိုင်းတန်းနဲ့ဆိုရင်ရွေးကောက်ဝဲရတယ်ရောက်လာတော့မယ်အဲ့တော့အခုအချိန်မှာလည်းဒီမဲဆွယ်စီယုံကြီးကာလတွေကလည်းစနေပြီဆိုတော့လေဒီလိုကာလရောပြီးတော့လို့ရ ဆောက်ရှောက်မှုတွေလုပ်သွားမလဲဆိုတာလေးကိုလည်းဖြည့်ဆွက်ပြောပြပါအောင်ရှင်
ကြည့်လို့တည်နေချင်တာသူဟာဒီမှာပြောဆင်းရဲသားတွေမှာဖြစ်တယ်လူလက်တန်းသားမှာဖြစ်တယ်အသက်ကြီးတဲ့သူတွေမှာဖြစ်တယ်နောက်ပါရောကဖြစ်ချီးတဲ့သူမှာဖြစ်တယ်အဲ့လိုမျိုးရလို့မဟုတ်ဘူးသူဟာဆိုလို့ရှိရင်ဟိုနာပြောတမနာအဆင့်ဝန်ကြီးဆင်းရနေပြောအောက်ချစ်ချီဘသူမဆိုကူးဆက်နိုင်ပါလေရောကကောက်ွယ်နီလန်းတွေကိုရှော့ပေါက်သွားတဲ့တပြိုင်နဲ့နော်လက်ဟာသွားတဲ့တပြိုင်နဲ့သူကအခွက်ကောင်းစောင့်နေတာဖြစ်ပါလေအဲ့ဒါဆိုအချိန်မျိုးဝင်လာနိုင်ပါလေဒီခါမှာအခုအချိန်မှာအရေးကြီးဆုံးအောင်ဆိုလို့ရှိရင်ကြည့်သူတယောက်ချင်းစီတန်းမှာရေးဖြစ်ပါလေအဲ့မှာနှပ်ပြောတယ်ကျမတို့နှစ်သက်တဲ့ပါတီနှစ်သက်တဲ့ပုံကိုဒါမဲပေးလို့ရပါတယ်မဲပေးဖို့ကလိုပါသေးတယ်ဒီကဆိုမိမိတို့စိတ်ထဲမှာချစ်ခင်နှစ်သက်တဲ့ကျွန်တော်သဘောကျတဲ့ပါတီကိုမှတ်ထားပါဘူးညီအစ်ကိုဆိုလို့ရှိရင်ဒါဟာခုချိန်မှာဆိုလို့ရှိရင်သွားလာမျိုးလာလာမျိုးလူစုလူဝေးလဲအဲလှုပ်ရှားမျိုးတွေဟာဆိုလို့ရှိရင်တော့အန်ဒီရဲ့အလွန်များပါတယ်ဘာဖြစ်လို့လဲတယောက်စီကနေပြီးတော့ကူးသွားလိုက်လို့ရှိရင်အများကြီးကူးဆက်နိုင်မှာဒါနဲ့ပတ်သက်လို့ model တစ်ခုရှိပါတယ်ဘာလဲဆိုတယောက်နဲ့တယောက် social distance မလိုက်နာတာနဲ့လိုက်နာတာနဲ့ပြောတာဖြစ်ပါတယ်လို့ social distance တာလိုက်နာတယ်တယောက်နဲ့တယောက်ဝေးဝေးပေါ့အနည်းဆုံး6ဖီခွာနေမယ်ဆိုရင်လည်းလူတစ်ယောက်က9ရက်ကြာလို့ရှိရင်နောက်ထပ်ကူးဆက်နိုင်တဲ့လူက1.25ရောက်ဖြစ်ပါတယ်နောက်ရ30ကြာပြီးတဲ့အခါမှာ तू ကကူးဆက်နိုင်တဲ့ तू ဟာဆို15ရောက်မရှိပါနဲ့တဲ့တကယ်လို့ social distance ကိုမလိုက်နာဘူးတနည်းအားဖြင့်တယောက်နဲ့တယောက်ပူးကပ်နေမယ်6ဖီထဲနင်းနေနေမယ်ဆိုလို့ရှိရင်လူတစ်ယောက်က9ရက်ကြာတဲ့အခါမှာနောက်ထပ်လူ2ယောက်ခွဲကိုကူးဆက်နိုင်ပါတယ်တဲ့အဲ့2ယောက်ခွဲရနေပြီးတော့ဒီလိုပဲ social distance မလိုက်နာဘူးဆိုရက်30ကြာတဲ့အခါမှာ4ရက်6ရက်ထိကူးဆက်နိုင်တယ်ဆိုတဲ့ဒီ model ကလည်းရှိပြီးဖြစ်ပါတယ်ဒါဟာ social distance ဘယ်လောက်လေးပါလဲဆိုတာသိရှိနိုင်ပြီးဖြစ်ပါတယ်ဒါကြောင့်မို့ဆန်နိုင်လို့ရှိရင်ဒီမားတို့ရည်ရွယ်ချက်ကတော့ဒါဒီခုနကတော့ဘာရှိရဲ့ရေကောက်ပွဲကြီးမှာဆိုလို့ရှိရင်ပြည်သူတို့တယောက်ချင်းစီကယောဂကုသမှုအန်ဒီရမရှိသေးတဲ့မဲပေးနိုင်သေးဖို့ကိုမိမိနဲ့တက်တဲ့ပါတီမိမိနဲ့တက်တဲ့လူကိုမဲပေးနိုင်သေးဖို့အတွက်ကျွန်တော်တို့ရည်ရွယ်ချက်နံပါတ်1ဖြစ်ပါတယ်။နံပါတ်2ရည်ရွယ်ချက်ကဒီလိုမဲပေးတဲ့ဒီဖြစ်တင်ကြယောဂကုသမှုနော်ပုံမမဆိုးဝါးစေဖို့လည်းရည်ရွယ်ပါတယ်။ဒါကြောင့်မဲပေးတဲ့အခါမှာလိုက်နာမဲ့အဆက်ချက်တွေကိုကျွန်တော်တို့ရေကောက်ပွဲကျင်းပရေးကော်မရှင်နဲ့ပူးပေါင်းပြီးတဲ့အခါကျကျွန်တော်တို့ကျန်းမာရေးဘက်ကဆိုင်ရနေပြီးတော့အကြံပေးချက်တွေကိုတည်တည်ကြကြနော်ဒီ guideline တွေလည်းထုတ်ပြန်လာဖြစ်ပါတယ်ဒီ guideline ကိုလည်းကျွန်တော်တို့ MOE ရဲ့ website ကလည်းပြီးခဲ့တဲ့3ရက်လောက်က4ရက်လောက်ကတင်ထားပြီးဖြစ်ပါတယ်နော်ဒါလေးကတည်တည်ကြကြလိုက်နာမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့နော်မဲပေးလို့ရှိရင်ဘယ်လိုပေးရမလဲချမ်းမှန်နေအောင်ဘယ်လိုပေးရမလဲဆိုတော့ display ပေါ့နော်နမူနာပြချင်းကိုလည်းကျွန်တော်တို့ဒီရေကောက်ပွဲကျင်းပရေး commission မှာနှစ်ချိန်တိုင်တိုင်ဆောင်ရွက်တာကိုကျွန်တော်တို့ကိုယ်တိုင်ကြည့်ရှုပြီးတော့နော်ဒါဆောင်ရွက်ခဲ့ပါတယ်အားအကြောင်းတို့နော်ဟုတ်မဲပေးတဲ့အခါမှာနော်ဟိုအန်ဒီရကင်းစွာစိတ်ချစွာနဲ့မဲပေးနိုင်ဖို့တော့ကပြည်သူပြည်သားတွေကကျန်းမာနေဖို့လိုပါလေသူတို့ကျန်းမာနေမှမဲပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့အခုအရေးကြီးတဲ့ကျန်းမာဖို့အတွက်အရင်ဆုံးဒီကမိမိကျန်းမာရေးကိုမိမိစောင့်ရှောက်ရလဲရောက်တယ်လို့မိမိမိသားစုကျန်းမာရေးစောင့်ရှောက်ရရောက်တယ်ပြည်ဝင်ရင်းတစ်စင်းပါတောင်းဝန်ရှင်မိမိရဲ့နိုင်ငံအတွက်လည်းကျန်းမာရေးယောဂကောက်ွဲထိန်းချုပ်ရေးမှာဆိုလို့ရှိရင်ဒေတာတာပေါင်ရရောက်ပါတယ်ဒီပြည်သူပြည်သားတွေရဲ့ပူပေါင်းအားနဲ့ဆိုလို့ရှိရင်ကျွန်တော်တို့ယောဂကောက်ွဲထိန်းချုပ်ရေးမှာဆိုရင်အမြန်ဆုံးထိန်းချုပ်နိုင်တယ်လို့ကျွန်တော်တို့သိပြီးပါမျှော်လင့်မိပါတယ
်ဟုတ်ကဲ့ပါကျွန်မအနေနဲ့ထပ်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးတော့လေးဖြည့်ဆွက်ပြောချင်တာရှိရင်လည်းပြောပေးပါအောင်ရှင
်ဖြည့်ဆွက်ပြောချင်တာတော့နော်တချို့တွေကဒီယောဂနဲ့ပတ်သက်ပြီးတော့ဒါဟာဗီဇပြောင်းမျိုးဖြစ်တယ်ဆိုတော့စိတ္တတနာဦးစီးဌာနကလည်းတက်တည်ပြပြီးဖြစ်ပါတယ်ဒါကဘာပေါ်မှာလဲဗီဇပြောင်းမျိုးอ่ะဆိုလို့ရှိရင် dominant ပေါ့နော်ဖြစ်ပွားမှုမှာဆိုလို့ရှိရင်သူကအများဆုံးဖြစ်ပါတယ်ဗီဇပြောင်းဖို့ရဲ့သဘောသဘာဝကသူကအခုဆက်ပြောင်းနေပြောင်းခုဆက်တာမြန်မာလေသူကအရင်တော့နော်ဒီ receptor တစ်ခုကနေအခုဆိုလို့ရှိရင် receptor နောက်ထပ်တစ်ခုနဲ့မှာနှစ်ခုနဲ့ပေါင်းတော့ဝင်တဲ့အတွက်ကြောင့်မို့လူကိုလူတစ်ယောက်စီဝင်ဖို့အတွက်ကလွဲခုပါတယ်ဆိုတော့ဒီယောဂနဲ့ပတ်သက်ပြီးတော့ဖြစ်ွားကူးဆက်မှုဉာဏ်နေမယ်လို့သူရဲ့ပြင်းထန်မှုကငိုထက်သွားလို့ရှိရင်ပိုပြင်းထန်လာသလားပိုပြော့လာသလားဆိုတော့ခြံနဲ့ပတ်သက်ပြီးသူတေသနာကြီးဆက်လုံနေစေရှိပါတယ်ခုတည်းကြည့်တော့တိကျတဲ့အဖြစ်တော့မထွက်သေးပါဘူးသို့တော့တချို့သူတေသနာတွေမှာဆိုလို့ရှိရင်ယောဂကိုအစ်စ်ထားပိုပြီးတော့ဆိုးလာတယ်ဆိုတော့အဲ့လိုမျိုးပေါပြထားတဲ့တွေးရှိချက်တွေလည်းရှိပါဒီအချိန်မှာကူးဆက်ခံရတဲ့သူကကိုယ်တိုင်နဲ့ချိန်မျိုး ဖြစ်လာမှာလေ။ဒါကြောင့်ပြည်စာစိတ်နဲ့မြစ်တာချင်းနဲ့ဆက်ဆံဖို့လိုပါတဲ့အချက်အချင်းပြောရရင်တော့ကျမတို့အားသာဝန်ကြီးဌာနလမ်းညွှန်ချက်တွေကိုပေးချာတိကျစွာလိုက်နာခြင်းအဖြစ်ဒီပြည်သူလူထုရဲ့ပူးပေါင်းအားနဲ့ကျမတို့က COVID-19 ကိုကျွန်တော်ဒီမှာတော့မြန်မာပြည်ရနေပြီးမောင်းထုတ်ဖို့အတွက်ပေါ့နော်ပြည်သူလူထုရဲ့အားဟာနံပါတ်1အဖြစ်ချပါလေပူးပေါင်းပေါင်းဝင်ဆောင်ရွက်ဖို့မြစ်တာရဲ့ဆံပေါ်ပါလေကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆင်မအခုလို့အချိန်ပေးပြီးတော့လေးဖြေကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်โอเคကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ဦးစီသူအောင်မင်းရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တိုင်းရင်းသားပြည်သူတွေအကြောက်တရားကင်းကင်းမဲပေးနိုင်ကြပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီကနေ့စတင်ပါလဇာပိုင်းကအစိုးရနဲ့တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA မှာလက်မှတ်ထိုးထားတဲ့RCSS SSC ရှမ်းလနဲ့ကန်တပ်ဖွဲ့ဟာသူတို့အဖွဲ့အုပ်ချုပ်မှုနေမြေဒေသမှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့ကြိုတင်အကြောင်းကြားဆက်သွယ်ပြီးမှမဲဆွယ်စီရင်နိုင်မယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အဲဒီကြေညာချက်နဲ့ပတ်သက်ပြီးအဲဒီဒေသတွေမှာရွေးကောက်ပွဲဝင်ပြိုင်မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရော SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပါလက်မခံကြပါဘူး။ RCSS SSC ပြောခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကမဲဆွယ်စည်းဝေးဆင်းမဲ့ပါတီတွေကိုအကြောင်းကြားဆက်သွယ်ခိုင်းတာကတားမြစ်ကန့်သတ်တာမဟုတ်ပဲမဲဆွယ်စည်းဝေးရမှာအခက်အခဲမရှိစေရေးကူညီပေးဖို့ဖြစ်တယ်လို့ဆိုပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောရေးစေဝင်ရှိသူဆိုင်လိတ်ကတော့နိုင်ငံရေးပုံကိုချဲ့ပြီးစစ်ပုံကိုချုပ်ရမယ့်အနေထားမှုရုပ်ောက်ပွဲဖြစ်မြောက်အောင်မြင်ရေးဝိုင်းဝန်းတော်အပ်ပေးကူညီရမယ်လက်လက်ကဲအဖွဲ့စည်းတချို့အနေနဲ့ဘယ်ပါတီကိုမဲပေးပါဘယ်ပါတီကိုမဲမပေးနဲ့ဆိုတဲ့ပြောဆိုမှုတွေရှိနေပြီးဒီဟာကမလုံသေးတဲ့ကိစ္စလို့မြင်တယ်လို့ဆိုပါတယ်။လူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန့်ကတော့လက်နက်ကိုင်အဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေထုတ်ပြန်ခြင်းကရှုပ်ထွေးမှုတွေပိုပြီးဖြစ်ပေါ်လာစေနိုင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံလိုတပ်မတော်အပြင်လက်နက်ကိုင်အဖွဲ့တွေအများကြီးရှိနေတဲ့တိုင်းပြည်တစ်ပြည်အနေနဲ့ရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့စည်းတွေရဲ့သဘောထားပြည်မှုပုံပြဿနာတွေဟာစိတ်ဝင်စားဖို့ကောင်းပါတယ်ခုတစ်ပတ်ရွေးကောက်ပွဲနဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဝင်ရောက်ဆက်ဖက်မှုပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
မြန်မာနိုင်ငံလွတ်လပ်ရေးရပြီး1948ကနေ1962ဆင်အာနာသိမ်းပွဲမတိုင်ခင်အချိန်ထိကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာလက်နက်ကိုင်အဖွဲ့အစည်းတွေကနေရွေးကောက်ပွဲအပေါ်လွှမ်းမိုးဖို့ဆွတ်ဖက်ဖို့ကြိုးစားခဲ့တာလက်နက်ရှိသူတွေကလက်နက်အားကိုးပြီးဤအမျိုးမျိုးနဲ့ဆွတ်ဖက်တာမျိုးရှိခဲ့ပါတယ်တက်မတော်အပြင်လက်နက်ကိုင်တပုံးတွေကပိုက်ဆောင်တပ်တွေမျိုးစုံရှိနေတာမို့ရွေးကောက်ပွဲအကြိုကာလတွေမှာပြည်သူတွေပိုးပြီးချင်းချောက်ခံရလေရှိပါတယ်1958ခုနှစ်မှာရွေးကောက်ခံဦးနုအစိုးရစီကနေအာဏာလွှဲပြောင်းရယူခဲ့တဲ့အိမ်ဆောင်အစိုးရဟာ1960ခုနှစ်မှာရွေးကောက်ပွဲကိုဦးစီးကျင်းပပေးခဲ့ပါတယ်။အဲ့ဒီအချိန်နိုင်ငံအကြီးအကဲလည်းဖြစ်တက်မတော်ကာကွယ်ဦးစီးချုပ်လည်းဖြစ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်းကနေသူ့တက်မှုတွေကိုတက်မတော်အနေနဲ့နိုင်ငံရေးပါတီတွေနဲ့ကင်းကင်းရှင်းရှင်းရှိရမယ်။ဗတ်လိုက်ပါဝင်တာမျိုးမလုပ်သင့်ဘူး။ရွေးကောက်ပွဲမှာကိုတူချင်းဆန္ဒအတိုင်းမဲပေးနိုင်ပြီးတက်မတော်ဂုံတိတ်ခါထိခိုက်စေမယ့်ကိစ္စမှန်သမျှရှောင်ကျဉ်ရမယ်ဆိုပြီးအမိန့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအပြီးနောက်ပိုင်းမှာဗိုလ်ချုပ်ကြီးနေဝင်းဟာဗိုလ်မှူးချုပ်မောင်မောင်ဗိုလ်မှူးချုပ်အောင်ရွှေဒုဗိုလ်မှူးကြီးဘဖြူဗိုလ်မှူးကြီးတင်မောင်ဒုဗိုလ်မှူးကြီးချစ်ခိုင်တို့ကိုဥကြောင်ငယ်ဥပဆွေဥဆောင်နဲ့တီမြဲဖဆပလပါတီကိုဗက်လိုက်တယ်ဆိုပြီးတက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါကပါလီမန်ဒီမိုကရေစီခေတ်ကအဖြစ်ပြက်ပါ။ဆင်အာနာရှင်ခေတ်လွန်2010ရွေးကောက်ပွဲမှာ NLD နဲ့အတိုက်ခံတိုင်းရင်းသားပါတီတွေဝင်ရောက်ရှင်ပြိုင်တာမျိုးမရှိခဲ့လို့အဲ့ဒီအချိန်ကလက်နက်ကိုင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်စွတ်ဖက်မှုလွှမ်းမိုးမှုပြဿနာဘာအတန်းမှထွက်မလာခဲ့ပါဘူး
။2015ခုနှစ်အထွေထွေရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်အတွက်အချင်းပြည်နယ်ချီပွေဆော့လော်နဲ့အင်ဂျင်နီယာမြို့နယ်တွေပါဝင်တဲ့အမှတ်ငါမဲဆန္ဒနယ်မြေမှာပြဿနာပေါ်ခဲ့ပါတယ်။အဲဒီမဲဆန္ဒနယ်မြေမှာ NDA ကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်ဟောင်းဦးစခုတ်တင်ရင်နဲ့အခြားအမှတ်လောက9ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ရေကောက်ပွဲအကြိုကာလမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်လောက်တွေကိုကချင်ပြည်နယ်ဝိုင်းမော်ချီပွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွယ်စည်းဝေးတွေမလုပ်ဖို့ကချင်အထူးဒေသ1ခေါင်းဆောင်ဦးစခုတ်တင်ရင်ကတားမြစ်ခဲ့ပါတယ်။နောက်ကချင်အထူးဒေသတတာဝန်ရှိသူတွေဟာလော်ဝော်မျိုးသားစီလုံးညွတ်ရည်နဲ့ဖွံ့ဖြိုးရေးပါတီကိုဘာဝါမျိုးမှာပါတီဆိုင်မှုမထောင်မှုမဲဆွယ်ဟော်ပြောစီအောင်တာတွေမလုပ်ဖို့ဆိုပြီးဓာမြင့်ပိတ်ပင်ခဲ့ပါသေးတယ်။ဒါတွေမက chipwe mu ne be COA sin ne energy amat law ne apwe ya le ai le na kai apwe ri ye phan si yai ne chain chaw da khan ja ya ba le
shwe kaw pwe pi de naw ai me san na ne mi ma khai lou me 1000 jaw ya de the ma u sa khong tin yan ga me paw 9000 jaw ne anai ya ba de Now, by a map here, Tendisa James of the Lodor Dabare, Dabi may wake up where a jugalaga, Matia Pitin Kare Dunyaga, wake up where Compressi, Ganguella, Demare, Compuegani, a moon man, Nimizang, Natansangane, Lacansesi, Tadi Bogala, Uronau, and I be like Debbie, now tag Conyo Sinsingale, a tea to be like Damo, Usakon Dayan, a map Tigani, Hilden Kayabi, Dudia, May Nyazon Yare, Uronau, a map here, the map you begare. Taga Natalsangarunga, Jacob Wema, Lenakai Puerie, we all supermune Batabi, Tinshare Mune, Sotia Chaba. The girl on Yamanangalu Lenakai the Boni, Yapia Lare, Dani Dre, Jacob Wema, Diam Yamia Dada Pisibu, Lenakai Puerie, supermum Kayazibu, Dina Diduri, a Jaudia, Gimezwa, Mepi Naibu, a Diga, Tainting Biamaga, Yama Damaraba. Tapi mana Natasha Presibo ya? Nengai ini mah bawain pada musim ini lo. Tambro kau sah ni le. Nengai ini badi reja. Bemalai be jaga ni bu suraga le. Cimla ke dia mau. Natasha juga buat jugalaga. Tambro kauai uzi Dotawe a ye tomago, gagway, sang shao me do, Tamara upon Nale Mushidu, Nanga ye siwaye, ocho ye, gagway ye, and ye and lenye, she do, and yo bada, dadana nebadabi, Maman gangane, send it a jar, tainting sang shao naidu, Nanga jada, Nanga jadai me a poet seat cocune, the nini ne satwe mumashidu, Ramo mumashidu, pipolo re sobi, Josu gavale.
A good town to say, male, Tamara lari ne midazu de go, you go buema. Goes lady, you eche yama, a chet chow chen at Bizu, you will be so heavy. Eddie Emma, Damno, Mulan, Usamu, Kangadago, Nale, the Bob Bautu, so that Chele, Bawe Mare. Eddie Bioso Mudu, Chilaye, Bella Mu Bawe Nedesura, Aloga, Nale, Taja Vile Pibare. Delochine go Sanze Chilaye, Mimanga, you got Wedema, Lenaka, Poesi, Tivigo, Bemelai Bo, Tanjawa, Damno, Gauza, Nikurai, Bella Nidet, the Bo, Twimmy Nidamu. Democracy Sanjay Sanjuni ne Pizone, Lola Vidi Amyatare, you got wedded Pibolabu. Taina Bidri Alo, a Chaudiaking, maybe you check with Yabu, a Chingalaku, South Sayabu, Shini Yauba.
Ingawasi, view you like the Russian Ye Pizari, Imiri. ပြီးတော့ဗီဒီယိုရင်းမြန်မာဝိုင်း A poetari along Gemma, Chemi, Nayawazi Shinne, and Yere Abinivari. Stay home, Kalama, Luzuye, and Yamawe Nosro, Sarejin, Migunil and Milavari. Hokeva, Menenre Gupita Pitamari. Hoke Menere Biodlumu, Corona, Virus, Cabezu, Kalamaro. Few poetari, Nayanigani, Lolo Nijayaraba. Kazamu Joma, a colon super Luzulu with Mapito, Yoga, Kusanamo, and Yego Shotan in Apsipari. နေလင်းဆိုတဲ့တော်ရရှင်ကတော့ဆက်တွေ့ရမယ်ဖုန်းနံပါတ်လေးများရှင်ပေးပါတဲ့ဟုတ်ကဲ့ကိုနေလင်းကိုဖြည့်ကြပေးရမယ်ဆိုရင်တော့ကုနာရောမန်နန်တွေကိုပြောတယ်လို့ပဲလောလောဆယ်ကျမတို့ view ရုံးပိတ်ထားပါတယ် view ကိုရင်လို့ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါတဲ့တော်ရရှင်ပေးစာနဲ့မြတ်တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလားတဲ့ဟုတ်ကဲ့တေးတောင်းလို့ရပါရဲ့နော်သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်ကျမတို့ view ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြခဏမှတ်ချက်လေးတွေလာပြီးရေးတဲ့လို့ကျမတို့စီလဲစာရေးတဲ့ကိုဟဲဇဲကတော့ unique ကိုကောစောကြီးနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါရစေ။ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ်။ဗီဒီယိုကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ တရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုချင်ပါတယ်တဲ့ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျွန်တော် VOA ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ည9:00နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်Democratic မြန်မာအတန်ရုပ်တံလိုင်းမှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်ဒီမှာကြည့်ရှုနိုင်ပါတယ်။ဒီရုပ်တံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျွန်မ Messenger ကနေပြီးတော့စာပြန်ရင်းနဲ့ပဲ Facebook ကျွန်မတို့ရဲ့ဒီ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကမ္ဘာမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကဒီနှစ်ဆပိုင်းမှာတည်းကဆူဆူရော်ရဖြစ်ပွားနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့အခုသတင်းပတ်တွေအတွင်းမှာဒီကူးစက်မှုတွေကမြင့်မားလာတာဖြစ်ပါတယ်။ဒီနေ့တခြားကူးစက်မှုဆက်ပြီးတော့မြင့်မားနေပြီးတော့ရောကြတဲ့အခြေအနေမတွေ့ရသေးပါဘူး။အခုဒီနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာဆိုရင်ပဲနိုင်ငံတော်ကမှာကိုဗစ်ကူးစက်သူပေါင်းက200ကျော်ထပ်တိုးပြီးတော့စုစုပေါင်းကူးစက်သူ2800ဝန်းကျင်ရှိသွားခဲ့ပါပြီ။ဒီလိုမြန်မာနိုင်ငံတွင်ယောဂါကူးစက်မှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့မှတ်ချက်တွေထဲမှာဆိုရင်တော့သောရရှင်ထက်အောင်ကကျန်းမာရေးအသိအမြင်ရှိဖို့နဲ့လူတိုင်းစီကံရှိလိုက်နာဖို့လိုအပ်ပါပြီလို့ရေးလာပါတယ်။မျက်မှွန်ဆိုတဲ့သောရရှင်ကလည်းဆက်ယုံနေတော့ပိတ်နေပါပြီ။အလုပ်တွေခဏလောက်ပိတ်ထားလို့မရဘူးလားတဲ့။သူတို့အလုပ်တွေဆက်ဖွင့်နေပုံရပါတယ်နော်။ဒီမှာနောက်ထပ်သောရရှင်အောင်ကျော်ဇောကတော့ရခိုင်မှာဖြစ်တဲ့အခါမှာတချို့ရခိုင်တွေကမယုံနိုင်ကြဘူး။နိုင်ငံရေးလောက်ွက်လို့ပြောနေကြတယ်ဆိုပြီးပြောလာပါတယ်။ဟုတ်ကဲ့ပါ။ကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်မှာစပြီးဖြစ်ပွားတဲ့အချိန်မှာအဲ့လိုအသံတွေထွက်ခဲ့ဘူးတာကြားရပါတယ်နော်။ဒီလိုမျိုးကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်နယ်ပြီးတော့ရန်ကုန်မြို့မှာကြဲကြဲပြင်းပြင်းစပြီးဖြစ်ပွားလာနေတဲ့အချိန်မှာတော့ဒီမကြာခင်မှာကျင်းပဖို့ရှိရဲ့နိုဝင်ဘာလရွေးကောက်ပွဲအတွင်းနိုင်ငံရေးပါတီအသီးသီးကမဲဆွဲစည်းရုံးမှုလောက်ကန်ကြတာလည်းရှိခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်တချို့ကတော့ဝေဖန်လာကြတာပါ။ဒီမှာတော်ရရှင်တယောက်ကမုံကုတ်ဆိုတဲ့တော်ရရှင်ဖြစ်ပါရင်ကို့ပါတီအနိုင်ရရေးအတွက်ပဲလုံနေကြ။ဒီလိုအချိန်မှာဘလို့နေထိုင်ရမလဲ၊ဘာတွေရှောင်ကျဉ်ရမလဲဆိုတဲ့အသိမရှိဘဲနဲ့မဲဆွယ်နေကြတယ်ဆိုပြီးတော့ကန့်ကွက်လာပါတယ်။ပါဂီမင်းသားဆိုတဲ့တော်ရရှင်ကတော့ပြည်သူချမ်းသာအောင်မယ်မအောင်မယ်တော့မသိ။အခုတော့အာဏာရဖို့မဲဆွယ်တာကိုဗစ်တွေပြန့်ပြီးတော့အကုန်ဒုက္ခရောက်ကြလိမ့်မယ်လို့ရေးလာပါတယ်။ခင်မောင်ကျူဆိုတဲ့တော်ရရှင်ကတော့COVID-19 ကဖြူနီပြားဝါဆိုင်းဆိုပြီးတော့တွေးကွဲမနေကြဘဲနဲ့ဝိုင်းဝန်းပူပေါင်းကာကွယ်ကြဖို့လိုအပ်ပါပြီတဲ့ကိုဗစ်ကချမ်းသာစင်ရဲ့ခွဲနေမှာမဟုတ်ဘူးဆိုတာနားလည်ကြဖို့လိုပါတယ်တဲ့တင်မောင်ကြီးဆိုတဲ့သောရဆင်ကတော့ရွေးကောက်ပွဲကျင်းပဖို့တဲ့လူတွေရဲ့အသက်အန္တရာယ်ကပိုပြီးအရေးကြီးတာမလို့ဒီရွေးကောက်ပွဲကို COVID-19 ရောဂါကြီးသေးချပျောက်ကင်းတဲ့အထိရွှေ့ဆိုင်းစီခြင်းပါတယ်ဆိုတော့သူရဲ့ဆန္ဒကိုရေးလာပါတယ်ရှင်အောင်မျိုးဆိုတဲ့သောရရှင်ကတော့လူမစုကိုအဓိကတားဆီးရမှာပါ။ကျမ်းမာရေးထုတ်ပြန်ချက်အတိုင်းရက်တန်သွားအောင်လုပ်ရမှာပါ။အကြံပေးတာပါဆရာကလုပ်တာမဟုတ်ပါဘူးလို့ရေးလာပါတယ်။ကျော်ဆန်းဆိုတဲ့သောရရှင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသူအကြံပြုလာတာရှိပါတယ်။သူကတော့နိုင်ငံတော်တာဝန်ရှိလူကြီးများတွေကိုဗစ်ဥရေရာပြည်သူများအပြစ်မထွက်ကြဘဲနဲ့အိမ်ထဲမှာနေဖို့ထုတ်ပြန်ကြေညာထားပြီးတဲ့အချိန်မှာလူစုလူဝေးတရုံရုံနဲ့မဲဆွယ်ခွင့်ပေးနေတာဟာကိုဗစ်ဥရေနဲ့ဆန့်ကျင်ပဲဖြစ်နေပါတယ်။ဒီစံကျင်ပဲဥရေနှစ်ခုကိုတပြက်နက်တည်းထုတ်ပြန်ခွင့်ပေးထားတာမှန်ရဲ့လားသုံးသပ်ဖို့လိုပါတယ်။ဒီလိုမျိုးဥရေကိုမတဲမကွဲနဲ့ထုတ်ပြန်ထားတဲ့အတွက်ကြောင့်မလို့ဒီလိုထုတ်ပြန်တဲ့သူတွေစီမှာတာဝန်ရှိပါတယ်။အရေးပေါ်ဥရေမဟုတ်တဲ့ဥရေကိုဖျက်သိမ်းပြီးတော့ရောဂါထိန်းသိမ်းနိုင်မှခွင့်ပြုစေခြင်းနဲ့လို့အကြံပြုလာပါတယ်ရှင်။ဒါမဲ့လည်းခုလိုမျိုးမြန်မာနိုင်ငံဒေသအနှံ့ပြားမှာကိုဗစ်ရောဂါပိုးကူးစက်ပြန့်နှံ့ပြီးတော့ရန်ကုန်တိုင်းဒေသကြီးတွေမှာအများဆုံးဖြစ်ပြီးတော့အိမ်တွင်နေဖို့ညွှန်ကြားချက် stay at home အမိန့်တွေထုတ်ထားတဲ့မြို့နယ်တွေမှာရက်ွက်အသီးစီးမှာတော့ကိုယ်သဘောနဲ့ကိုယ်ပိတ်ဆို့တားစီရတယ်လုံနေကြတဲ့အတွက်ကြောင့်မလို့ဒါကိုစိုးရိမ်ကြောင်းတဲ့အတန်တွေထွက်နေတာပါဒါလိုမျိုးရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်ရက်ွက်တွေအနေနဲ့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနက COVID-19 ဆိုင်ရာညွှန်ကြားချက်ထုတ်ပြန်ထားတာနဲ့အညီကျန်းမာရေးစစ်ဆေးတာတွေကိုစနစ်တကျလုပ်နိုင်ပေမဲ့လည်းဒါလိုမျိုးအများအားဖြင့်သူအကျက်တဲဖြစ်စီတဲ့အဆောင်ရွက်ချက်တွေကိုတော့ရှောင်ကျဉ်ဖို့ပြောင်စုအစိုးရအဖွဲ့ရုံးအမြဲတမ်းအတွင်းဝင်ကအမိန့်ထုတ်ပြန်ထားတာပါဒါကြောင့်မလို့အဲ့လိုမျိုးလမ်းပိတ်ဆိုတာတွေကိုအမြဲဆုံးဖြည့်ဆင်းဆောင်ရွက်သွားဖို့တဲ့။နောက်ပြီးတော့ညွှန်ကြားချက်တစုံတရာမရှိတဲ့နဲ့လမ်းတွေကိုမပိတ်ဆို့ရဘူးဆိုပြီးတော့အစိုးရရုံးစာရဲမှာဖော်ပြထားပါတယ်။ဒီမှာသောရရှင်တယောက်ဂျွန်အောင်ဆိုတဲ့သောရရှင်ကတော့မှန်ပါတယ်တဲ့။နေ့စဉ်စောင်းဝင်နေရေးအဆင်ပြေတဲ့သူတွေစိုက်သလိုလမ်းပိတ်လိုက်၊ဒဏ်ငွေရိုက်လိုက်၊ထောင်ချမယ်ဆိုပြီးတော့ချိန်ချောက်လိုက်နေ ဒီနေ့ဘဝဝမ်းစာနဲ့အင်္ဂါကပေးပြီးတော့ရှာစားနေရတဲ့သူတွေကိုလည်းစာနာပေးပါအောင်လို့ရေးလာပါတယ်ရှင်။ ကိုလေးဆိုတဲ့တော်ရရှင်ကတော့အောက်ခြေကလွတ်နေကြတာပါဗျာ။မြို့နယ်ရက်ွက်အာဏာပိုင်းကတော့ဒီအမိန့်ညွှန်ကြားချက်တွေကိုဆောင်ရွက်အရေးယူတာမရှိ၊လော်နဲ့လာအော်ရက်ွက်ထဲပြီးသွားရင်ပြောက်သွားကြတာပါ။အမိန့်တွေညွှန်ကြားချက်တချို့ကလိုက်နာခြင်းမရှိပါဘူး။စစ်ပွဲရေးသမားရဲ့အနေနဲ့လည်းကန့်သက်ကုန်ပစ္စည်းဆိုင်ခန်းတွေကိုသာဖွင့်လို့ရမှာပါ။အဲ့တော့အဲ့လိုမျိုးတားဆီးပေးပင်ချက်တွေထည့်နေပေမ ကြောက်လန့်နေကြတာလည်းမှန်ပါတယ်နော်ဒီမှာတော်တော်ရှင်ဦးစင်တစ်ပါးဖြစ်ပါတယ်ဦးအိနာစရိယာဆိုတဲ့တော်တော်ရှင်မှာဒီဦးစင်ကတော့အသက်40ကျော်ရင်သွေးတိုးမယ်ဆီးကျုံမယ်ဒါတွေကလူတိုင်းအားလုံးကြုံရမယ်ထင်ပါတယ်တဲ့ခန္ဓာဝတ်ကြွေးတွေပါရောဂါတွေကလည်းအသစ်အစမ်းတွေပေါ်အောင်မလေးတောင်မင်းကိုမြောင်မင်းမကယ်နိုင်တော့ COVID-19 မှာလားဆိုပြီးတော့နင်းညူပြီးရေးလာပါတယ်ရှင်တော်ရရှိနေခုလိုမျိုးကိုဗစ်ကပ်ပြီးကြောက်လန့်နေရတဲ့အချိန်မှာကျမတို့ video ရလဲ COVID-19 ဆောင်ရမ်းရှောင်ရမ်းနေနဲ့ပတ်သက်ပြီးတော့တွေးဆမေးမြန်းကနေကျမကြီးပညာရှင်တွေကိုမေးမြန်းတာတွေထုတ်လွှင့်ပေးနေပါတယ်နော်ဒီမှာလေဒီပညာရှင်တွေပြောထားတာကတော့ဟိုအဓိက COVID-19 ကာလအတွင်းမှာနေထိုင်ရမယ်ညူးနော်မှာလူနေမှုပုံစံအစ်စ်ဖြစ်တဲ့ social distancing တယောက်နဲ့တယောက်ခက်ခွာခွာနေထားနဲ့နေစားဖို့နောက်ပြီးတော့လက်ကိုသေချာမကြာခဏဆေးဖို့မျက်နှာကိုသွားပြီးတော့မထီးဖို့ပြန်ထွက်တဲ့ခါမှာလည်းနှာခေါင်းဆီးတွေတက်ထားဖို့အဲ့လိုနေကိုလူတိုင်းသေချာစနစ်ကြီးကလိုက်နာကျင့်သုံးခြင်းအပြင် COVID-19 ကူးစက်မှုတွေရောကြနိုင်ပါတယ်လို့သေချာတတိပေးထားတာရှိပါတယ်။ဒါကြောင့်မို့အစိုးရနဲ့အာဏာပိုင်တွေကလုပ်ပေးနေတာကိုမဆောင်မနဲ့ကိုယ့်ဘောက်ကိုလည်းတကူရေတကာရတက်နိုင်တော့ COVID-19 ရောဂါကူးစက်မှုတွေကိုရှော့ချအောင်လို့လှုံ့ဆော်နိုင်ကြပါစေလို့တောင်းဆုပြုချင်ပါတယ်နော်။ဒီရက်တော့တော်ရရှင်ကြီးရဲ့နှက်ချက်တွေပေးစာတွေကိုတင်ပြပါတယ်ရက်ချင်ပါတယ်တော်ရရှင်ကြီးအားလုံးဘေးအန္တရာယ်ကင်းကျန်းမာနိုင်ကြပါစေလို့တောင်းဆုပြုလိုက်ပါတယ်မောင်ဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရောက်ရခိုင်သူရှင်ညမလေးကတန်ကိုကကိုတန်းဝင်းမမဘာဘရာခင်ဖြူသူမလေးမေရီခေါ်ဇာဖြူဝင်းတို့မိသားစုအတွက်ဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါတယ်ရှင်မြမတေးချစ်တော်ရရှင်တွေအတွက်လည်း VOE ကမိသားတေးလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်နော်ပို့ပို့တီးဆိုထားတဲ့ချစ်ဖူးခဲသမျှဆိုတဲ့တခြင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော်ဒီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင် တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဩစတြေးလျနိုင်ငံကအားကစားသမားတစ်ယောက်ဟာနှစ်နိုင်ခွဲကျော်ကြာရေခဲစိမ်ပြပြီးကဘာဆန်ချိန်ချိုးခဲ့ပါတယ်။ဂျပန်နိုင်ငံမှာဗလာတောင်းတောင်းအမျိုးသားတွေပို့တဲ့ဆူရှီပို့ဆောင်ရေးလုပ်ငန်းတစ်ခုခေတ်စားနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူသွေးတို့ကတင်ဆက်ထားပါတယ
်။ဩစတြေးလျနိုင်ငံကအားကစားသမားတယောက်ဟာရေခဲပြည့်ချင်ရတဲ့စစ်ကြောထဲမှာနှစ်နာရီခွဲကျော်ကြာရှက်ပြီးကမ္ဘာစံတင်ချိုးခဲ့ပါတယ်။ရေခဲတွေကိုလေပင်အထိမြုပ်နေအောင်ထည့်ထားတဲ့မှန်တက်တာထဲမှာအသက်42နှစ်အရွယ်ဂျိုဆက်ကိုဗဲဟာရေကူးပေါင်းပြီးအတူလေးပဲဝတ်ပြီးစိန်ကြခဲ့တာပါ။အသက်ခန့်အောင်အေးလွန်းတဲ့အနာရီ30မိနစ်နဲ့59စက္ကန့်ဟာခဏလေးလိုပါပဲလို့ကိုဗဲကပြောပါတယ်။သူကိုယ်တိုင်မိနစ်ကတင်ထားခဲ့တဲ့အရင်စံချိန်ဟောင်းနှစ်နာရီ8မိနစ်49စက္ကန့်ကိုချိုးလိုက်နိုင်တာဖြစ်ပါတယ်။ဒီညမြေကမ်းပေါ်ကမဲလ်ခ်မြို့မှာအခုလိုရေစိမ်ကြခဲ့တာဖြစ်ပြီးလူနေငယ်ကလည်းဝမ်းကြည့်နေကြပါဗ
ျ။ရင်းသနိုင်ငံပဲရစ်မြို့ကအင်ဂျင်နီယာတွေဟာနှာခေါင်းစီးတက်ဖို့တတိပေးတဲ့ဆက်ရုပ်လေးတရုတ်ကိုတီထွင်လိုက်ပါတယ်။ပတ်ပါလို့နာမည်ပေးထားတဲ့ဒီလူတူဆက်ရုပ်ကလေးဟာနှာခေါင်းစီးမတက်တဲ့လူတွေကိုခွဲခြားသိနိုင်ပြီးရင်းရင်ကျေးကျေးတတိပေးနိုင်တာပါ။အမြင့်လေးပေနီးပါရှိတဲ့ဒီလူတူဆက်ရုပ်ကလေးကိုအဲ့ဒယ်ရီကြိုဆိုတဲ့နေရာဆိုင်ကန်းတွေပြကန်းတွေရဲ့အဝင်ဝမှာသုံးနေတာပါပပဆက်ရုပ်ကလေးဟာလာတဲ့သူတွေရဲ့မျက်နှာကိုသူ့ကင်မရာနဲ့ကြည့်နေပြီးနှာခေါင်းစီးမတက်ထားရင်နှာခေါင်းစီးတက်ဖို့တတိပေးပြီးဧည့်သည်ကလိုက်နာသွားရင်တော့ဆက်ရုပ်ကလေးကကျေးဇူးတင်ပါတယ်လို့လည်းပြောနိုင်ပါတယ် Softband Robotic Company ကတီထွင်ထားတာဖြစ်ပြီးလူတွေကိုအပြစ်ပေးဖို့ထက်တတိပေးဖို့ကအဓိကဖြစ်တယ်လို့ဥရောပတိုင်းအယောင်တာဝန်ခံအကြီးအကဲ Jonathan Boria ကပြောပါတယ်
ဂျပန်နိုင်ငံအန်ချိုပြူကဗလာတောင်တောင်အမျိုးသားတွေပို့ရဲ့ဆူရှီပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်စားနေပါတယ်။ delivery မှာချူလို့နာမည်ပေးထားတဲ့ဒီဆူရှီပို့ဆောင်ပေးတဲ့လုပ်ငန်းဟာဆူရှီတွေကိုအိမ်နိုင်ရာရောက်ပို့ပေးပြီးရင်လာပို့တဲ့အမျိုးသားကအိမ်ကြီးချွတ်ပြပြီးဗလာနဲ့ဂျပုံရိုက်ခန်းတာပါ။မာဆာနိုရီဆူဂီယာဆိုတဲ့ဆူရှီပန်းရှင်တစ်ယောက်ကကိုရိုနာကပ်ပြီးကာလအတွင်းအယောင်ပါသွားတဲ့အတွက်အခုလိုဗလာတောင်တောင်နဲ့အမျိုးသားတွေကိုဆူရှီပို့ခိုင်းနေတာပါ။ဒီဆူရှီပို့ဖို့အတွက်ဗလာကြောင့်နဲ့သူတငယ်ချင်း6ယောက်ကလည်းအားကစားရုံတွေကဖြစ်ပြီးတော့ကိုဗစ်ကာလအတွင်းမှာအားကစားရုံတွေပိတ်ထားရတဲ့အတွက်အလုပ်မရှိဘဲဖြစ်နေတာပါဒီလုပ်ငန်းကိုလူကြိုက်များပြီးမှာယူသူများပြားလာတဲ့အတွက်မေလကစပြီးတစ်လကိုဂျပန်ယန်1000ကျော်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ14000ကျော်လောက်ဝင်တယ်လို့စမ်းရှင်းဖြစ်သူဆူဂီရာကပြောပါတယ
်အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာကိုရိုနာကပ်ရောဂါကာလအတွင်းလူတွေကိုတတိပေးတဲ့အနေနဲ့လမ်းဆောင်လမ်းကွာနေရာတွေမှာအခေါင်ထမ်းပြီးတတိပေးချက်တွေလိုက်ဝင်နေပါတယ်။မြို့တော်တာဝန်ရှိသူတွေကလှုံ့ဆော်နေတာဖြစ်ပြီးကျန်းမာရေးစည်းကမ်းချက်တွေလိုက်နာဖို့နဲ့ new normal ပုံစံအစ်စ်နဲ့နေထိုင်ကြဖို့လိုက်လံစော်ဩနေတာပါ။လူလူကိုပညာပေးရင်းနဲ့ကိုရိုနာဗိုင်းရပ်စ်ဟာကြောက်လန့်ဖို့ကောင်းတယ်ဆိုတာကိုပြကျင်တဲ့အတွက်အခုလိုလှုံ့ဆော်နေတာပါ။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း 38,000 ကျော်သွားပြီးအနည်းဆုံးလူပေါင်း2950တိတ်ဆုံးခဲ့ရပါပြီလူသားလူလာများတဲ့လမ်းစုံမှာမနက်9နာရီလောက်ကစပြီးအခေါင်ထမ်းပြီးလူတွေကိုနှာခေါင်းစီးတက်ဖို့ခက်ခွက်ခွာနေကြဖို့အကာအကွယ်ပြည့်ဝတ်စုံတွေဝတ်ဆင်ထားတဲ့သူတွေကလိုက်လံတတိပေးနေတာပါဒီလိုချောင်းလန့်မှုမျိုးကထိရောက်တယ်လို့လည်းဒေသခံတချို့ကပြောပြီးနှစ်ပတ်ကြာအခေါင်ထမ်းပြခဲ့တာပါအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဒီလအတွင်းမှာအမြင့်ဆုံးရောက်ဖို့ရှိတယ်လို့လည်းသမရဂျိုကိုဝီဒိုတို့ကပြောဆိုထားပြီးကူးစက်မှုအားလုံးရဲ့23ရာခိုင်နှုန်းကျော်ရှိတဲ့ဂျာကာတာမြို့တော်ဟာတနိုင်ငံလုံးရဲ့အဓိကဖြစ်ပွားရာနေရာဖြစ်နေတာပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုမှသမရရွေးကောက်ပွဲကျင်းပဖို့အတွက်သတင်းခုနှစ်ပတ်ပဲလိုပါတော့တယ်။ရွေးကောက်ပွဲမဲဆွဲဖို့အတွက်စနေနေ့မှနေဗားဒါးကိုတောရောက်နေတဲ့သမရဒေါ်နယ်ထရမ့်ကသူဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအထူးကောင်းမွန်စွာကင်တွယ်နိုင်ခဲ့တယ်လို့ နိုင်ငံတွင်းဒီယောဂါကြောင့်တည်ဆုံးမှုရောပါအောင်လဲလုပ်ပေးနိုင်ရတယ်လို့ထပ်ပြီးပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကျန်းမာရေးနဲ့အောက်ဆန်းဝန်ကြီးဌာနကစက်တင်ဘာ23ရက်တနင်္လာနောက်ပိုင်းထုတ်ပြန်ချက်အရကိုဗစ် -19 ယောဂါပိုးတဲ့တွေ့သူပေါင်း136ယောက်ရှိလာတဲ့အတွက်အခုဆိုယောဂါအကူးဆက်ခံသူစုစုပေါင်း2932ဦးရှိနေပါပြီ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်ဝေချက်တွေကိုယာယီပုံစံပြောင်းလဲထုတ်ဝေပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းနေပါတယ်။
This program has come to you from the Voice of America, Washington.